Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2025ခုနှစ် February လ3ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရုပ်သံ Radio အစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ line to meter 19 32 25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်
မင်္ဂလာညချမ်းသောတရှင်များရှင်ကျွန်မခင်လေးပါဒီညတော့ထိတ်တန့်ရောက်သတင်းတွေကိုမတ်အင်ဂျင်နိုင်တဲ့သူပြပြပေးသွားဖို့ရှိပါတယ်ဒီညမှာထူကြတဲ့သတင်းတွေကတော့သွင်းကုန်တွေကိုအခွန်တိုးကောက်ဖို့ကြေညာပြီးမှပဲကနေဒါနဲ့မက္ဆီကိုနိုင်ငံကခေါင်းဆောင်တွေနဲ့သမ္မတထရန့်ဒီနေ့တွေ့ဖို့ရှိပါတယ်စကားပြောဆိုဖို့ရှိပါတယ် EU ထိတ်တန့်တန်တမန်ကတော့ကုန်သွယ်ရေးစစ်ပွဲဖြစ်လာခရင်ဘယ်သူအတွက်မှအကျိုးမရှိနိုင်ဘူးလို့ပြောပါတယ်မြန်မာအရေးမလေးရှားနိုင်ငံဝန်ကြီးချုပ်နဲ့ထိုင်းဝန်ကြီးချုပ်ဟောင်းတို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
ကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံကသွင်းကုန်တွေပေါ်ကုန်သွယ်ခွန်တိုးကောက်တာနဲ့ပတ်သက်လို့အမေရိကန်သမ္မတထရန့်ကာကွယ်ပြောဆိုသွားတာကိုလည်းသတင်းစီစဉ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။တခါဗမော်မှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေဟာဗမော်ခြေစိုက်အမှတ်366အမြောက်တပ်ရင်းကိုသိမ်းပိုက်လိုက်ပါတယ်
။မင်းကတော့အမှတ်366ကိုတော့ဘယ်နဲ့ညံ့တယ်ပဲ၄နာရီ50မိနစ်ချင်တော့ပါတင်းနေတာဒါရှိပါတယ်။
ဒါကတော့ KIA ပြောခွင့်ရက VOA ကိုပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာလည်းအပြည့်စုံတင်ဆက်ဖို့ရှိပါတယ်တခါစစ်တမ်းတင်ရခိုင်ပြည်နယ်မှာတော့ကျန်းမာရေးပြဿနာတွေကြုံတွေ့နေရတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းထုတ်လင်းပါပါတခါနောက်ပိုင်းမှာတော့ဆက်သွယ်မေးမြန်းခန်းစီးပွားရေးကဏ္ဍလူမှုရှုခင်းစတာတွေကိုလည်းနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြမှာပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံတွေကသွင်းကုန်တွေကိုအခွန်တိုးကောက်ဖို့ကြေညာပြီးရပ်ပိုင်းအတွင်းမှာပဲကနေဒါနဲ့မက္ကဆီကိုနိုင်ငံကခေါင်းဆောင်တွေနဲ့ဒီကနေ့စကားပြောဖို့အစီအစဉ်ထားပါတယ်။တရုတ်နိုင်ငံကတော့အမေရိကန်ရဲ့သွင်းကုန်ခွန်တိုးမြင့်တဲ့လုပ်ရက်ကိုတန့်ပြန်တာအပါအဝင်တခြားအစီအစဉ်တွေနဲ့ပါတုံ့ပြန်မယ်လို့ပြောထားပါတယ်။အမေရိကန်ရဲ့အဓိကကုန်သွယ်ဘက်၃နိုင်ငံပေါ်အခွန်တိုးကောက်ခံမဲ့အစီအစဉ်ဟာအမေရိကန်အတွက်အကျိုးရှိလိမ့်မယ်လို့လည်းသမ္မတထရန့်ကပြောထားပါတယ်။ပထမသမ္မတတက်တန်းတို့ကလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ကိုကနေဒါမက္ကဆီကိုနိုင်ငံတွေနဲ့သမ္မတထရန့်သဘောတူချုပ်ဆိုခဲ့ပြီးမြဲအခုမှတော့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကသွင်းကုန်တွေကိုအခွန်25ရာခိုင်နှုန်းနဲ့တရုတ်နိုင်ငံပေါ်10ရာခိုင်နှုန်းအခွန်တွေကိုလာမယ့်အင်္ဂါနေ့ကနေစပြီးတော့ကောက်ခံမယ့်အမင်းကိုစနေနေ့ကလက်မှတ်ရေးထိုးခဲ့တာပါဒီသုံးနိုင်ငံဟာတရမဝင်ရွှေပြောင်းဝင်ရောက်သူတွေနဲ့ Fraternal မူရစ်ဆေးဝါးတင်သွင်းမှုတွေကိုထိတိယောက်ယောက်မဟန်တာဘူးလို့လည်းသမ္မတထရန့်ကပြောပါတယ်သွင်းကုန်ခွန်တိုးမြင့်တဲ့အတွက်ကြောင့်အမေရိကန်စားသုံးသူတွေကုန်စည်နှုန်းကြီးမြင့်မှုနဲ့ကြုံရနိုင်တာကိုလည်းတနင်္ဂနွေနေ့အစောပိုင်းမှာပဲသမ္မတထရန့်ကသူ့ကိုယ်ပိုင် Truth လူမှုကွန်ရက်မှာပြောဆိုထားပါသေးတယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်မက္ကဆီကိုနဲ့ကနေဒါနိုင်ငံတို့အပေါ်သွင်းကုန်အခွန်ခွန်သွင်းကုန်အခွန်တွေတိုးကောက်မယ်လို့ကြေညာလိုက်တဲ့အတွက်ရင်းနှီးမြှုပ်နှံသူတွေကြားမှာစိုးရိမ်မှုတွေထွက်ပေါ်လာပြီးတဲ့နောက်နိုင်ငံတကာအစုရှယ်ယာဈေးတွေလည်းဒီကနေ့ကျဆင်းခဲ့ပါတယ်။ဗြိတိန်အစုရှယ်ယာဈေးဟာနေ့လယ်ပိုင်းအထိ 1.25 ရာခိုင်နှုန်းထိကျသွားခဲ့တယ်လို့ဂျာမနီနဲ့ပြင်သစ်အစုရှယ်ယာဈေးတွေဟာဆိုရင်လည်း 1.9 ရာခိုင်နှုန်းစီအတိအသေးကျသွားခဲ့ပါတယ်။ဒီကနေ့ဖေဖော်ဝါရီလ3ရက်နေ့မှာဂျပန်အစုရှယ်ယာဈေးဟာရှေးဈေးဖြစ်တဲ့ Nikkei 1.66 ရာခိုင်နှုန်းထိကျသွားခဲ့တယ်လို့တောင်ကိုရီးယားအစုရှယ်ယာဈေးဟာဆိုရင်လည်း 1.5 ရာခိုင်နှုန်းထိကျခဲ့ပါတယ်။ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ကသွင်းကုန်တွေပေါ်25ရာခိုင်နှုန်းနဲ့တရုတ်နိုင်ငံကသွင်းကုန်တွေပေါ်10ရာခိုင်နှုန်းအခွန်တိုးမြင့်ကောက်ခံသွားမယ်လို့သမ္မတထရန့်က February 1ရက်ပြီးခဲ့တဲ့စနေနေ့ကကြေညာခဲ့တာပါ။အမေရိကန်ဒီသွင်းကုန်တွေအပေါ်မှာသူတို့ဘက်ကလည်းအခွန်တွေတိုးမြင့်ကောက်ခံသွားမယ်လို့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကတံပြန်ကြေညာခဲ့ပြီးတရုတ်နိုင်ငံကလည်းအလားတူတံပြန်အခွန်တိုးကောက်မယ်လို့ပြောထားပါဗျာရှင
်။ဥရောပတိုင်းမှာရုရှားရန်ကကာကွယ်ရေးနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံတွေပေါ်သွင်းကုန်ခွန်တိုးမြင့်တဲ့ကိစ္စတွေကိုဆွေးနွေးဖို့အတွက်ဥရောပသမ္မတ EU နိုင်ငံကခေါင်းဆောင်တွေ Belgian နိုင်ငံ Brussels မြို့မှာရောက်နေကြပါဗျာ။EU ထိတ်တန့်တန်တမန်ကတော့ကုန်သွယ်ရေးစစ်ပွဲဖြစ်လာခဲ့ရင်ဘယ်သူအတွက်မှအကျိုးမရှိနိုင်ဘူးလို့ဒီကနေ့ပဲသတိပေးခဲ့ပါဗျာ
So we need America and America needs us as well. The tariffs increase costs, they are not good for the jobs, not good for the customers.
ကျမတို့အတွက် American ကိုလိုအပ်တယ်လို့ American ကလည်းကျမတို့ကိုလိုအပ်ပါတယ်။အခွန်တိုးကောက်တာဟာကုန်ကြစိတ်တွေပဲပိုများလာမှာပါလို့ EU နိုင်ငံသားမူဝါဒအကြီးအကဲကသတင်းတောက်တွေကိုပြောခဲ့တာပါ။ဥရောပတိုက်ကာကွယ်ရေးအတွက်အဓိကအာရုံစိုက်ရမယ်ဆွေးနွေးပွဲဖြစ်ပေမဲ့သမ္မတ Trump ရဲ့ကုန်သွယ်ဘက်နိုင်ငံတွေပေါ်တွင်းကုန်ခွန်တိုးမြင့်မဲ့အစီအစဉ်တွေကအစည်းအဝေးမှာလွှမ်းမိုးနေရလည်းဖြစ်ပါတယ်။နေတိုးအတွင်းမှုချုပ်နဲ့ဗြိတိန်ဝန်ကြီးချုပ်တို့ပါဝတ်တက်ရောက်တဲ့ဒီအစည်းအဝေးမှာအမေရိကန်ပြည်ထောင်စုရဲ့ပထဝီနိုင်ငံရေးနဲ့နိုင်ငံခြားဆက်ဆံရေးကိစ္စတွေကိုလည်းအဓိကထားဆွေးနွေးကြရမှာပါ။ကနေဒါ၊မက္ကဆီကိုနဲ့တရုတ်နိုင်ငံတွေပေါ်တွင်းကုန်ခွန်တိုးမဲ့အစီအစဉ်တွေကြောင့်ဥရောပကိုရိုက်ခတ်လာမှာကိုလည်းဥရောပခေါင်းဆောင်တွေကစိုးရိမ်နေကြပါတယ်။ဥရောပနိုင်ငံတွေအနေနဲ့ကာကွယ်ရေးနဲ့လုံခြုံရေးကိစ္စတွေမှာအမေရိကန်ကိုအားကိုးအားထားပြုတာတွေကိုလျှော့ဖို့နဲ့ကိုယ်နိုင်ငံကိုကာကွယ်ရေးဆောင်ရွက်ကြဖို့လည်းသမ္မတ Trump ကပြောဆိုထားပါတယ်။အခုထိပ်သီးဆွေးနွေးပွဲမှာ EU အတွက်လာမယ့်နှစ်တွေအတွင်းစီးရေးလိုအပ်ချက်တွေရန်ပုံငွေရရှိဖို့နဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းအာရုံစိုက်ဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်။
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတညာဟူဟာအရှိအလေပိုင်းဒေတာဆိုင်ရာအမေရိကန်သံတမန်စတီးဗ်ဝစ်ကော့ဖ်နဲ့ဒီကနေ့ဝါရှင်တန် DC မှာတွေ့ဆုံပြီးတော့ဟားမတ်စ်နဲ့အစ္စရေးကြားရရှိထားတဲ့အပြစ်ခတ်ရစဲရေးကိစ္စအပါအဝင်တခြားဒေတာရင်းဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပါတယ်။အပြစ်ရစဲရေးကိစ္စမှာအစ္စရေးရဲ့ရည်တည်ချက်နဲ့ပတ်သက်လို့ဝစ်ကော့ဖ်နဲ့ဆွေးနွေးသွားဖို့ရှိကြောင်းဝန်ကြီးချုပ်နေတညာဟူရုံကပြောပါတယ်။ဟားမတ်စ်အဖွဲ့ကဖန်ဆီးထားတဲ့ကျန်နေသေးတဲ့တရားခံတွေပြန်လွှတ်ပေးရေးအပါအဝင်2023ခုနှစ်အောက်တိုဘာလမှာစတင်ခဲ့တဲ့စစ်ပွဲအဆုံးသတ်ရေးတို့အတွက်ဒုတိယအဆင့်ဆွေးနွေးမှုတွေဒီသတင်းပတ်အတွင်းစတင်ဖို့ရှိနေချိန်မှာအစ္စရေးဝန်ကြီးချုပ်အမေရိကန်ကိုရောက်လာတာပါမနေ့ပြန်အင်္ဂါနေ့မှာတော့ဝန်ကြီးချုပ်နေတညာဟူဟာသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံဖို့ရှိပြီးတော့ဟားမတ်စ်အဖွဲ့နဲ့ဖြစ်နေတဲ့စစ်ပွဲကိစ္စအီရန်နဲ့ရန်လိုတဲ့လုပ်ရက်တွေနဲ့အာရပ်နိုင်ငံတွေနဲ့တန်တမာဆက်ဆံရေးတိုးမြင့်ဆောင်ရွက်မဲ့အစီအစဉ်တွေဆွေးနွေးမဲ့အထဲမှာပါဝင်တယ်လို့သိရပါတယ်ရှင
်။ View American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19kHz 155399.25kHz 118039.30kHz 9963တို့အပြင်စနေတနင်္ဂနွေမှာ9မီတာ190kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။မလေးရှားနိုင်ငံဝန်ကြီးချုပ်အန်ဝါ Ibrahim ဟာထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်နဲ့အတူတနင်္ဂနွေနေ့ကတွေ့ဆုံခဲ့ပြီးတော့မြန်မာအရေးဆွေးနွေးခဲ့ကြောင်းမလေးရှားနိုင်ငံပိုင်သတင်းမှဖော်ပြထားပါတယ်။ဒီလိုတွေ့ဆုံဆွေးနွေးရမှာလက်ရှိမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းပြောပေမဲ့အသေးစိတ်အချက်အလက်တွေကိုတော့ဖော်ပြမထားပါဘူး။မလေးရှားနိုင်ငံကွာလာလမ်ပူမှာလုပ်တဲ့ဒီဆွေးနွေးမှုမှာဆိုရင်စင်ကာပူနိုင်ငံသားဝန်ကြီးဟောင်းနဲ့နောက်ပိုင်းမှာပါဝင်ခဲ့တယ်လို့သိရပါတယ်။အရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကြဥက္ကဋ္ဌအဖြစ်မလေးရှားနိုင်ငံကတာဝန်ယူပြီးတဲ့နောက်ပိုင်းထိုင်းဝန်ကြီးချုပ်ဟောင်းစင်ကိုမလေးရှားဝန်ကြီးချုပ်ကပုဂ္ဂိုလ်ရေးအကြံပေးဖြစ်တာဝန်ပေးထားတာပါမြန်မာနိုင်ငံမှာပြည်ပခ္ခတွေကိုအဆုံးသက်စေရေးနဲ့ရွေးကောက်ပွဲကျင်းပပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေကိုစတင်နိုင်မှုအတွက်ပြီးခဲ့တဲ့လကလန်ဂဝီမှာလုပ်ခဲ့တဲ့ဆွေးနွေးပွဲမှာလည်းအာဆီယံကစစ်ကောင်စီကိုတွန်းအားပေးမှုတွေလုပ်ခဲ့ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တကအာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်နေတဲ့အကျပ်အတည်းတွေဖြေရှင်းရေးအာဆီယံကဘုံသဘောတူညီချက်တွေချမှတ်ထားပြီးမယ်အကောင့်ထဲပေါ်ဖို့ပြက်ကွက်တယ်ဆိုပြီးစစ်ကောင်စီတာဝန်ရှိသူတွေကိုအာဆီယံအဆင့်မြင့်အစည်းအဝေးတွေမှာတက်ရောက်ခွင့်လည်းတားမြစ်ထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံဘက်ချမ်းမှရှိနေတဲ့တရားမဝင်စီးပွားရေးလုပ်ငန်းတွေကိုရောင်းချပေးနေတဲ့လျှက်စစ်ဓာတ်အားတွေဖြတ်ထောက်ဖို့မဆုံးဖြတ်ခင်သက်ဆိုင်ရာသတင်းအချက်အလက်တွေကိုအစိုးရအနေနဲ့အရင်ထည့်သွင်းစဉ်းစားဖို့လိုကြောင်းထိုင်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ online ငွေလိမ်ဂိုင်းတွေရှိနေတယ်လို့တန်ကြားရှိတဲ့နေရာတွေကိုထိုင်းနဲ့မြန်မာအရာရှိတွေကတွားရောက်စစ်ဆေးတာအပါအဝင်ဒီကိစ္စကိုအာဏာပိုင်တွေအနေနဲ့အသေးချာလေ့လာသုံးသပ်ဖို့လိုကြောင်းထိုင်းအမျိုးသားလုံခြုံရေးကောင်စီအတွေ့အမှုချုပ်ချက်ချိုင်းဘန်ချက်ကပြောပါတယ်။ပြည်ထောင်စုဝန်ကြီးဌာနဒေတာရင်းလျှက်စစ်တအားပေးဌာနစစ်တပ်နဲ့ထောင်လန်းရေးဌာနတို့ကကိုယ်စားလှယ်တွေနဲ့ဒီကနေ့ဒီကိစ္စကိုဆွေးနွေးခဲ့တယ်လို့လည်းပြောပါရယ်မြန်မာနိုင်ငံဘတ်ချန်မြဝတီခရိုင်မှာရှိနေတဲ့ online ငွေလိမ်ဂိုင်းတွေကသူတို့စီမှာအလုပ်လုပ်ကြဖို့တရုတ်နိုင်ငံသားတွေကိုဖျားယောင်းခေါ်ဆောင်နေတဲ့ကိစ္စတွေရပ်တန့်ရေးအတွက်ထိုင်းနိုင်ငံအနေနဲ့အဲ့ဒီငွေလိမ်ဂိုင်းတွေလိုအပ်နေတဲ့လျှက်စစ်ဓာတ်အားအရေးမြစ်တွေပို့ပေးနေတာကိုရပ်တန့်ဖို့တရုတ်နိုင်ငံကဖိအားပေးမှုရှိလာပြီးတဲ့နောက်ထိုင်းတာဝန်ရှိသူတွေဆွေးနွေးနေတာဖြစ်ပါရယ်ရှင်
ထိုင်ဝမ်ကျွန်းကအစိုးရရုံးတွေမှာတရုတ်ကုမ္ပဏီပိုင်း Deep Seek ဉာဏ်ရည်တု AI နည်းပညာကိုမသုံးကြဘူးဒီကနေ့တင်လာနေမှာပဲတားမြင်လိုက်ပါတယ်။အစောပိုင်းမှာအသုံးမပြုသင့်ဘူးလို့သတိပေးခဲ့ရကနေအခုနောက်ဆုံးလုံခြုံရေးအတွက်အန္တရာယ်ရှိတယ်ဆိုပြီးတော့တားမြင်လိုက်တာပါ။ဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ကျွန်းကိုလက်အောက်ခံဖြစ်သဘောထားပြီးစီးရေးနိုင်ငံရေးရချင်းချောက်နေတဲ့တရုတ်နိုင်ငံကနည်းပညာတွေအသုံးပြုရမှာအရင်ကတည်းကစိုးရိမ်မှုတွေရှိနေပါတယ်။ထိုင်ဝမ်ရဲ့သတင်းအချက်အလက်တွေလုံခြုံရေးအတွက်အစိုးရဌာနတွေမှာ Deep Seek အသုံးပြုမှုတားမြစ်ရတာဖြစ်ကြောင်းအစိုးရဖွဲ့အစည်းအဝေးမှာဆုံးဖြတ်ခဲ့တာလို့လည်းဝန်ကြီးချုပ်ယုံကထုတ်ပြန်ကြမှာဖော်ပြထားပါတယ် Deep Seek ရဲ့စင်ဆာဖြတ်တောက်မှုနဲ့အချက်အလက်တွေတရုတ်အစိုးရလက်ထက်ရောက်သွားမှာစိုးရိမ်နေလို့လည်းသတင်းထုတ်ပြန်ကြမှာပြောဆိုထားပါတယ်ထိုင်ဝမ်ရဲ့ Digital ဝန်ကြီးဌာနကတော့အစိုးရဌာနတွေမှာ Deep Seek ကိုအသုံးမပြုသင့်ကြောင်းတောက်ကြနေကပြောထားပေမဲ့တားမြစ်ကြောင်းတော့အတိအကျပြောမထားပါဘူး။တောင်ကိုရီးယားပြင်သစ်အီတလီနဲ့အိုင်ယာလန်အပါအဝင်တခြားနိုင်ငံကတာဝန်ရှိသူတွေကလည်း Deep Seek အသုံးပြုသူတွေရဲ့ကိုယ်ရေးကိုယ်ရာအချက်အလက်တွေကိုကုမ္ပဏီတွေကဘယ်နေရာတွေမှာအသုံးချနေတယ်လဲဆိုတာကိုလည်းစစ်ဆေးနေကြပါတယ်ရှင်။
American က Grammy ဂီတာထူးချွန်စုပေးပွဲမှာနာမည်ကျော်အမျိုးသမီး Pop ဆိုတော့ Beyoncé ကကောင်းပွိုင်ကာတာနဲ့တနှစ်တာအတွက်အကောင်းဆုံး Album ဆုကိုရရှိသွားပါတယ်။ California ပြည်နယ် Los Angeles မြို့မှာမနေ့ကကျင်းပခဲ့တဲ့68ကြိမ်မြောက် Grammy ဂီတာထူးချွန်စုပေးပွဲမှာအမြင့်ဆုံးဆုကိုရရှိသွားတာပါ။ Grammy ဆုပေးပွဲသမိုင်းတစ်လျှောက်ဆုအများဆုံးရရှိဘူးသူလည်းဖြစ်အများဆုံးစကားတင်ရွေးချယ်ခံရသူလည်းဖြစ်တဲ့ Beyoncé ဟာအမြင့်ဆုံးဆုအတွက်အရင်ကလည်းရထားခံရဘူးပေမဲ့ဆုနဲ့လွဲခဲ့ရပါတယ်။ Beyoncé ဟာအဲ့ဒီကောင်းပွိုင်ကာတာတချင်းနဲ့ပဲအကောင်းဆုံး American ကျေးလက်တေးဂီတာ Album ဆုကိုလည်းစုခုရရှိခဲ့ပြီးနာမည်ကျော်အဆိုတော် Taylor Swift ကဆုချီးမြှင့်ပေးအပ်ခဲ့တာပါ။ကောင်းပွိုင်ကာတာနဲ့တနှစ်တာအတွက်အကောင်းဆုံး Album ဆုရရှိလိုက်တဲ့အတွက် Beyoncé ဟာ27ရာစုအတွင်း Grammy ထိပ်တန်းဆုကိုစုခုခဲ့တဲ့ပထမဆုံးလူမဲအမျိုးသမီးအဆိုတော်ဖြစ်လာခဲ့ပါတယ်။ Hip Hop အဆိုတော် Kendrick Lamar ကတော့ Not Like Us ဆိုတဲ့တချင်းနဲ့တနှစ်တာအတွက်အကောင်းဆုံးတချင်းနဲ့တိဆိုးဖျော်ပြမှုနဲ့ထုတ်လုပ်မှုစုကိုရရှိသွားပါတယ်။လူငယ်အမျိုးသမီးအဆိုတော် Sabrina Carpenter ကတော့ Short and Sweet တဲ့ချင်းနဲ့အကောင်းဆုံးမျက်နှာသစ်အဆိုတော်စုကိုရရှိခဲ့ပါတယ်ရှင်။တနင်္လာနေ့ညချမ်းသတင်းစီစဉ်ကိုမခင်လေးနဲ့အတူတင်ဆက်ခဲ့တာပါ။အခုတော့သတင်းလွှာတွေသတင်းပေးပို့ချက်တွေကိုကြည့်ကြရအောင်ပါရှင်။ကနေဒါ၊မက္ကဆီကိုနဲ့တရုတ်နိုင်ငံကသွင်းကုန်တွေအပေါ်ကုန်သွယ်ခွင့်တိုးကောက်တာနဲ့ပတ်သက်လို့အမေရိကန်အစိုးရကဆက်ပြီးအရေးယူဆောင်ရွက်နေပါတယ်။ကနေဒါကလက်တုံ့ပြန်ပြီးအမေရိကန်အပေါ်ကုန်သွယ်ခွင့်တိုးကောက်ဖို့ကြေညာလိုက်တဲ့တစ်ချိန်တည်းမှာပဲမက္ကဆီကိုနဲ့တရုတ်နိုင်ငံတွေကလည်းလက်တုံ့ပြန်မယ်ဆိုပြီးပြောဆိုထားတာပါ။ဒါပေမဲ့လည်းအမေရိကန်နဲ့ညှိနှိုင်းဆောင်ရွက်ဖို့အစင်သည့်ရှိတယ်လို့လည်းဆိုပါတယ်။ VOA သတင်းတောက် Veronica Bladeris Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင
်။အမေရိကန်ပြည်ထောင်စုကကနေဒါ၊မက္ကဆီကိုနဲ့တရုတ်နိုင်ငံတွေအပေါ်ဖေဖော်ဝါရီ4ရက်အင်္ဂါနေ့ကစပြီးတော့ကုန်သွယ်ခွန်တိုးကောက်မှာပါ။အဲ့ဒီနိုင်ငံတွေဟာ Fentanyl မူးယစ်ဆေးအမေရိကန်ပြည်ထောင်စုကိုဝင်ရောက်နေတာတွေရပ်သွားအောင်လုံလောက်အောင်ဆောင်ရွက်တာမျိုးမရှိသလိုအမေရိကန်ပြည်ထောင်စုရဲ့တရားမဝင်ဝင်ရောက်နေတာတွေကိုထိထိရောက်ရောက်မနှိမ်နှင်းမှုဆိုပြီးတော့ဆွဆွဲထားတာပါ။
These countries have an opportunity. အဲ့ဒီနိုင်ငံတွေအနေနဲ့ American သမ္မတနဲ့လက်တွဲဆောင်ရွက်ဖို့အခွင့်အရေးရှိပါတယ်။ကျမတို့နိုင်ငံနဲ့တရားမဝင်ဝင်ရောက်လာနေသူတွေအရေးအတူလက်တွဲဆောင်ရွက်ဖို့ပါ
။ကုန်သွယ်ခွန်တိုးကောက်တာကြောင့်ဟင်းသီးဟင်းရွက်မော်တော်ကားပစ္စည်းနဲ့တခြားအသုံးဆောင်ပစ္စည်းဈေးတွေတက်လာနိုင်ကြောင်းကြွမ်းကျင်သူတွေကထောက်ပြပါရတယ်။ American သမ္မတ Donald Trump ကလည်းတနင်္ဂနွေနေ့က True လူမှုကွန်ရက်မှာအလားတူသဘောမှတ်ချက်ပေးခဲ့ပါရတယ်။ထိခိုက်နိုင်မလားဆိုရင်ထိခိုက်ကောင်းထိခိုက်နိုင်တယ်လို့ထိခိုက်ချင်မှလည်းထိခိုက်မှာပါဒါပေမဲ့ကျွန်တော်တို့အနေနဲ့ကြီးမြတ်တဲ့အမေရိကတပံပြန်ဖြစ်လာအောင်လုပ်နေတာကြောင့်ပေးဆက်ရတဲ့တန်ဖိုးနဲ့ထိုက်ခိုက်တန်တန်ပြန်ရမှာပါလို့ထရမ့်ကရေးသားခဲ့တာပါ
If prices go up
တကယ်လို့ကုန်စည်နှုန်းတွေတက်လာရင်ဒါဟာအမေရိကန်ရဲ့လုပ်ရည်အပေါ်တခြားတိုင်းပြည်တွေရဲ့တုံ့ပြန်မှုကြောင့်ပါ
အမေရိကန်ရဲ့ကုန်သွယ်ခွန်တိုးကောက်တာစတင်အသက်ဝင်တာနဲ့ကနေဒါကလည်းအမေရိကန်အပေါ်25ရာခိုင်နှုန်းကုန်သွယ်ခွန်တိုးကောက်မယ်ဆိုပြီးတော့ကနေဒါဝန်ကြီးချုပ် Justin Trudeau ကစနေနေ့ကကြေညာပါတယ်ဒါပေမဲ့ဆွေးနွေးအဖြေရှာဖို့လဲနီးလန်းရှာဖွေနေပါတယ်
We're going with officials from the White House our police agency
တရုတ်ကျမတို့အစိုးရတာဝန်ရှိသူတွေအနေနဲ့လာမယ့်ရက်တွေအတွင်း precursors ဓာတ်ပစ္စည်းကိစ္စဆွေးနွေးဖို့ရှိပါတယ်။ဘာတွေဆက်လက်အကောင့်ထဲပို့နိုင်မလဲဆိုတာပြောဖို့ခက်ပေမဲ့ဘယ်လိုနည်းလမ်းမျိုးမဆိုသုံးပြီးဒ အဆင်ပြေအောင်ဆောင်ရွက်ဖို့လမ်းပွင့်ထားပါတယ
်။မက္ဆီကိုသမ္မတကလော်ဒီယာရှေမွန်ကလည်းအမေရိကန်နဲ့ကနေဒါအနေနဲ့ပြဿနာကိုပူးပေါင်းအဖြေရှာဖို့တိုက်တွန်းပါတယ်။ဒါပေမဲ့လည်းအမေရိကန်ဘော်ကုံသွဲကွန်တိုးကောက်ဖို့အဆင်သင့်ပြထားတယ်လို့စီမင်းတင်းကျက်တဲ့နီလန်လည်းအသုံးပြုသွားမယ်လို့ X လူမှုကွန်ရက်မှာရေးပါတယ်။တရုတ်နိုင်ငံကတော့အမေရိကန်ကုံသွဲကွန်တိုးကောက်တဲ့ကိစ္စကမ္ဘာကုံသွဲရေးအဖွဲ့ချုပ်မှဖြေရှင်းမယ်လို့ဆိုပါတယ်။ဒါပေမဲ့ဘလို့တုံ့ပြန်မလဲဆိုတာကိုထုတ်ဖော်ပြောကြတာမျိုးမရှိသေးသလိုအမေရိကန်အနေနဲ့ဆွေးနွေးအဖြေရှာဖို့လဲတိုက်တွန်းနေပါတယ်ခင်ဗျာ
။ဒါကတော့ကိုအောင်ကနေပြီးတော့ဒီအမေရိကန်မှာကုန်သွယ်ကွန်နေတိုးကောက်မဲ့ကိစ္စနဲ့ပတ်သက်လို့ပြောသွားတာပါ။အခုတော့ကချင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။ဗမော့အခြေစိုက်အမှတ်366အမြောက်တရင်ကိုမကြသေးခင်ကပဲပူပေါင်းတက်တွေနဲ့အတူသိမ်းပိုက်လိုက်ပြီးနောက်ဆက်တွဲတိုက်ပွဲတွေဆက်ပြီးပြင်းထန်နေတယ်လို့ကချင်လွတ်လပ်ရေးတက်မတော် KIA ကပြောပါတယ် KIA နဲ့ပူပေါင်းတက်တွေလားနဲ့ချီထိုးစစ်ဆင်နေတဲ့ဗမော်မြို့နောက်ဆုံးစီးရီအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြမှာပါရှင
် KIA နဲ့မဟာမိတ်တက်တွေဟာကချင်ပြည်နယ်ဒုတိယမြို့တော်ဖြစ်တဲ့ဗမော်မြို့ကိုထိုးစစ်ဆင်တိုက်ခိုက်နေတာနှစ်လလောက်ကြာမြင့်လာနေပြီးဒီရက်ပိုင်းမှာတော့အမှတ်366အမြောက်တက်ရင်အမတ366ကိုသိမ်းယူခဲ့တယ်လို့တိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေတာပါဒီကနေ့မှာတော့အမှတ် 21စစ်စင်ရေးကုကဲမှုဌာနချုပ်စကခ21ရဲ့အဓိကလုံခြုံရေးတပ်ဖြစ်တဲ့ခလာယ236မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါရစေ
။ဘယ်နဲ့ကတော့အမတ366ကိုတော့ဘယ်နဲ့ညက်တယ်ပဲ၄နာရီ၄၀မိနစ်ချင်တော့ပါပြင်းထန်တာရှိပါတယ်။ဒါပြင်းတော့တိုက်ပွဲတော့ဆက်ဖြစ်နေပါတယ်။ဟိုစကတက်တဲ့ကစ်ပက်မှာနည်းနည်းဆုတ်နေတာအဲ့ဒါကိုဝိုက်ပစ်နေတဲ့အခြေရှိပါတယ်။136တက်နေတာ။136ကတော့ဥစားပေါ့။အဲ့ဒီသက်သက်တိရဲ့အမှန်ကန်ချုပ်ရတဲ့ဖြစ်ပါတယ်
။ဒေတာရင်းသတင်းမီဒီယာတွေမှာတော့အမှတ်နဲ့လျှက်စစ်နဲ့စက်မှုအင်ဂျင်နီယာတက်ကိုပါသိမ်းယူကြောင်းဖော်ပြနေပေမဲ့ဗိုလ်မှူးကြီးနော်ဘူးကတော့အတိမပြုပါဘူး။ KIA ရှေ့တိုင်းတက်ဖွဲ့ဝင်နေတဲ့နီးစပ်သူတို့ကတော့တင်းငွေနေနေတိုက်ပွဲမှာလက်နက်ခဲယမ်းတွေလည်းသိမ်းဆည်းရမိကြောင်းနဲ့မကြခင်ဗမော်မြို့ကိုတင်းယူမဲ့အခြေအနေရှိတဲ့အကြောင်းပြောပါရစေ
။ဗမော်ကမတိကြနေတုန်းကဒီအမြောက်တပ်366ကိုအပြီးတပ်တိုက်ခိုက်သိမ်းပါတည်းကြီးပေါ့နော်။အဲလက်နက်ခဲရနေတဲ့အမြောက်အများတင်းစီရတာရှိတယ်။ပြီးလို့ရှိရင်အခုကြံနေတာကဒီစကခ23ရဲ့48ရဲ့တက္ကသိုလ်ရဲ့နည်းနည်းကြံနေရပေါ့။အဲ့ဒါကိုလေအပြီးတပ်အရှင်းလေးလုပ်နေပြီ။ဒီအဆင်ဗမော်အဲတမျိုးလုံးအဲမကြခင်တော့အသိပိုက်ရရှိမဲ့အလားအလာရှိပါလေ။ပြည့်ဗမော်မျိုးမကြောက်ဘူးတဲ့စစ်ကောင်စီကဒီကြောင်တိုက်ခိုက်မှုတောက်လျှောက်လုပ်နေတယ်ပေါ့နော်ပြီးရင်ဒီသူတို့စစ်ကောင်စီတပ်စခန်းနဲ့နေရနေရနေဒီ drone နဲ့ပုံစံပြီးမီးရှို့တယ်သူရှင်လက်နေကြီးနဲ့တောက်လျှောက်ပြကူနေပေါ့မျိုးဝတော်များနေနေပြည့်စည်ရပေါ့နော
်ဒီရပိုင်းတွေမှာတော့မြစ်ကြီးနားမြို့အထက်ပိုင်းမြစ်စုံနဲ့ဘူတာအိုလမ်းမှာလဲစစ်ကောင်စီဘက်ကအင်အားတိုးမြင့်လာတာတွေရှိသလိုမြစ်ကြီးနားဝိုင်းမော်ဘက်မှာလဲလက်နက်ကြီးပစ်ခတ်တမ်းတွေကြားနေရကြောင်းပြောပါရယ်လက်ရှိဗမော်ဒေသတိုက်ပွဲသတင်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးဗမော်မြို့မှာစစ်စီရင်ကုကဲမှုဌာနချုပ်စကခ21ခလာယ49 121 236 239အပါအဝင်တရင်လေးရင်အမြောက်တက်တန်ကြက်ကာတက်တင်ကားတက်အပြင်ဆက်သွယ်ရေးတက်စေးတက်အင်ဂျင်နီယာတက်စစ်မြေပြင်စစ်လက်နက်ပစ္စည်းတက်ထောက်ပံ့ရေးတက်စားတဲ့လက်ယုံတက်ဖွဲ့တွေလည်းအခြေစိုက်ထားတာပါပြီးခဲ့တဲ့လာကုန်ပိုင်းကတော့ဗမော်လေစိတ်အပါဝင်အမှတ် 8006 တန်ကြက်ကာတက်နဲ့စစ်ဖက်ရေးရလုံခြုံရေးတက်ဖွဲ့စခန်းစားတာတွေကိုတင်ပိုက်ခဲ့ကြောင်း KIA ကသတင်းထုတ်ပြန်ထားပါတယ် KIA နဲ့မဟာမိတ်တပ်တွေဟာဒီဇင်ဘာလ4ရက်နေ့ကစတင်ပြီးဗမော်နဲ့မန်စီမြို့တွေကိုတပြိုင်တည်းထိုးစစ်ဆင်ခဲ့တာပါဇန်နဝါရီလ10ရက်နေ့မှာတော့ခမရ319 601နဲ့အမှတ် 923 အမြောက်တက်တွေကိုတင်ပိုက်ပြီးမန်စီတမျိုးလုံးကိုတင်ယူခဲ့ပါရယ်ခင်ဗျာ
ဒါကတော့ကိုငိမ့်ချန်းကဒီကချင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းပေါ့နော်သတင်းပေးပို့ချက်ကိုပြောပြသွားတာပါအခုတော့ထိုင်းမြန်မာနယ်စပ်မှာလုံခြုံရေးတွေတင်းကျပ်နေတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါမြန်မာနိုင်ငံရဲ့အခြေစိုက်တဲ့ online ရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းဖို့နယ်စပ်နဲ့ကတ်တဲ့ထိုင်းနိုင်ငံမဲဆောက်မြို့မှာအခုရက်ပိုင်းလုံခြုံရေးအလွန်တင်းကျပ်နေပါတယ်ဒီ online ရာဇဝတ်ဂိုင်းတွေမှာအလုပ်လုပ်ကင်ဖို့အထူးသဖြင့်တရုတ်နိုင်ငံသားအများအပြားလူမှောင်ခိုကူးခံနေရတဲ့အကြောင်းနိုင်ငံတကာသတင်းတွေမှာဖော်ပြလာပြီးတဲ့နောက်ထိုင်းနိုင်ငံကအခုလိုအရေးယူဆောင်ရွက်လာတာပါမဲဆောက်မြို့ကိုရောက်နေတဲ့ VOA Wine Daughter ကိုသိန်းထိုင်ဦးကိုကိုအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့ပါကိုသိန်းထိုင်ဦးရေဒီမြန်မာနိုင်ငံပဲ channel က online ကနေပြီးတော့လိမ့်လေတဲ့ခိုင်းနေမှာပေါ့နော်ဟိုအလုတ်လုတ်ကင်ဖို့ဆိုပြီးတော့တရုတ်နိုင်ငံသားအများအပြားဒီလူမောင်ကိုကူးခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ပိုင်းမှာထိုင်းနိုင်ငံမှာတော်တော်လေးလွန်ကျွေးရေးတင်းကျပ်ထားတယ်ဆိုပြီးတော့ကျွန်တော်တို့သိရပါတယ်ကိုသိန်းထိုင်ဦးကနောက်အခုဒီမဲဆောက်မှာရောက်နေတယ်ဆိုတော့ဟိုအဲ့ဒီမှာတွေ့ရတဲ့အခြေအနေလေးတွေကိုပြပြပြောအောင်
ဟုတ်ကဲ့ပုံမှန်နဲ့ထူးထူးခြားခြားလုံခြုံရေးတပ်ဖွဲ့ဝင်တွေတိုးချထားတာမျိုးကိုတော့ကျွန်တော်သတိထားမိပါတယ်ခင်ဗျဥပမာလေစိတ်တွေမှာနိုင်ငံသားခီးတယ်တွေကိုတာမန်စစ်ဆေးတာမျိုးတဲ့တန်တရားရှိတဲ့သူတွေကိုခေါ်ပြီးတော့တီးခြားခေါ်ပြီးတော့စစ်ဆေးတာမျိုးတွေလည်းကျွန်တော်သတိထားမိပါတယ်အမှမဲဆောက်လေစိတ်ကိုရောက်တဲ့ဆိုရင်နိုင်ငံသားခီးတယ်တွေကိုပဲတီးတန့်ဘယ်မှနေမှာလဲဘာလို့လာတာလဲဆိုတာမျိုးစစ်ဆေးတာမျိုးတွေနောက်မဲဆောက်လေစိတ်ကနေပြီးတော့မြို့ရဲကိုလာတဲ့လမ်းမှာလည်းနိုင်ငံကူးလက်မှတ်တွေကိုထပ်ပြီးတော့စစ်ဆေးတာမျိုးတွေထပ်မေးမြန်းတာမျိုးတွေရှိပါတယ်ခင်ဗျဒီ online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကြောင်းထိုင်းနိုင်ငံမှာလူတွေနိုင်ငံသားတွေပျောက်ပျောက်သွားတယ်ဆိုတော့သူတွေနေဆက်ဒေသမှာပျောက်သွားတယ်ဆိုတော့သတင်းမျိုးတွေထွက်တဲ့အတွက်ဒီကိစ္စကိုထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့အထူးသတိထားပြီးတော့ခိုင်တွယ်နေတာမျိုးတွေကျွန်တော်တို့တွေ့ရပါတယ်ခင်ဗျအထူးဖြင့်နေဆက်ဒေသတွေသွားတယ်ဆိုရင်တော့ခိတ်တွေမှာနိုင်ငံသားခီးတဲ့တွေအနေနဲ့ကားအပြင်ကိုထွက်ရတယ်နိုင်ငံကူးလက်မှတ်ကိုကင်ထားပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်တွေကထပ်ပုံတီးတန့်ရိုက်တာမျိုးတွေရှိပါတယ်ခင်ဗျထပ်ပြီးတော့စစ်ဆေးတာမျိုးတွေကြုံရပါတယ်သူတွေနေဆက်ဒေသမြောက်ဝတီဘက်ပေါ့နော်မြန်မာနိုင်ငံနယ်စပ်ဒေသဘက်မှာလုံခြုံရေးကိုထူးတင်းကျပ်ထားတာတွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဟိုနိုင်ငံသားတွေကိုပဲလုံခြုံရေးတင်းကျပ်တာမျိုးလားနောက်တစ်ခုကဒီမြန်မာနယ်စပ်နဲ့ကဲ့ရဲ့ဆိုတဲ့အခါကျတော့မဲဆောက်မှာလည်းပဲမြန်မာနိုင်ငံသားတော်တော်များများနေကြပါတယ်ဆိုတော့ဒီမြန်မာနိုင်ငံသားတွေနဲ့ပတ်သက်တဲ့လုံခြုံရေးအနေအထားနဲ့ပတ်သက်ပြီးတော့ဗားရီများသိရပါလဲ
ဟုတ်ကဲ့မကြသေးခင်တော့ဒီတရုတ်ပြည်သူလုံခြုံရေးလက်ထောက်ဝင်ကြီးဒီကိုလာသွားတဲ့မဲဆောက်ကိုလာသွားတဲ့ကာလအတွင်းကတော့နိုင်ငံသားတွေငှားထားတဲ့အိမ်ယာတွေမှာတက်ပြီးတော့စစ်ဆေးတာမျိုးတွေတချို့အထူးသဖြင့်တော့တရုတ်နိုင်ငံသားတွေငှားထားတဲ့အိမ်တွေမှာစစ်ဆေးတာမျိုးဖန်ဆီးတာမျိုးတွေရှိခဲ့တယ်ဆိုတဲ့သတင်းတွေကြားရပါတယ်။ဒါကြောင့်ဒီမြန်မာအတိုက်ခံအင်အားစုတွေကြားမှာလဲရုံထောင်ကြောင်မိသဘောမျိုးကိုကမှတ်တမ်းရမှရှိလို့ရှိရင်ဖန်ဆီးခံရနိုင်တယ်ဆိုပြီးတော့အချင်းချင်းသတိပေးတာမျိုးတွေလည်းရှိပါတယ်။ကျွန်တော်သတိထားမိသလောက်တော့ဒီရက်ပိုင်းမှာတော့အဲ့လိုဖန်နာစီတာမျိုးတွေအိမ်တွေကိုစစ်ဆေးတာမျိုးတွေမကြားရပါဘူး။နောက်ပြီးတော့မြန်မာနိုင်ငံသားတွေလည်းပုံမှန်တော့သွားလာနေကြလာတွေ့ရပါတယ်ခင်ဗျ။
အမေရိကန်ပြည်ထောင်စုကအကူအညီတွေရပ်ဆိုင်းလိုက်တာကြောင့်အထူးသဖြင့်တော့ဒုက္ခသည်တွေပေါ့နော်။ဒီဒုက္ခသည်တွေအနေနဲ့ဒီအထူးသဖြင့်ဒီဆေးဝါးကုသမှုခံယူနေတဲ့အပိုင်းမှာဆိုလို့ရှိရင်အတော်လေးဒုက္ခရောက်တယ်ဆိုပြီးတော့ကျွန်တော်တို့ကြားရပါတယ်။ဒါပေမဲ့လည်းပဲဒီနောက်ပိုင်းမှာပေါ့နော်အမေရိကကဒီလူတွေဆက်ပြီးတော့အသက်ရှင်နေထိုင်နိုင်ဖို့အတွက်ကျန်းမာရေးစောင့်ရှောက်တဲ့ကိစ္စမျိုးတွေမှာတော့သူတို့ကဒီအကူအညီတွေဆက်ပေးသွားမယ်ဆိုပြီးတော့ပြန်ပြောင်းပြီးတော့ပြောတာမျိုးရှိပါတယ်ဆိုတော့အခုလက်ရှိအခြေအနေကဘာတွေများသိရပါလဲ
ဟုတ်ကဲ့ဒီအမေရိကန်အစိုးရရဲ့ USAID ဒီဖွံ့ဖြိုးရေးအကူအညီအောက်ကအစီအစဉ်တချို့ကတော့ထိခိုက်နစ်နာနိုင်တယ်ဆိုပြီးတော့အခုလိုအကူအညီဆိုင်းငံ့ထားတဲ့ပုံမှာစိုးရိမ်နေကြအောင်ပြောဆိုကြတာရှိပါတယ်ဒါပေမဲ့သူတို့ဒီကုလသမဂ္ဂအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကလည်းအမေရိကန်အစိုးရနဲ့ညှိနှိုင်းနေစေကာလဖြစ်တဲ့အတွက်ကြောင့်မလို့ဟိုတိတိကျကျသတင်းမီဒီယာတွေနဲ့ပြောတာမျိုးတွေနောက်ပြီးတော့ဖြစ်နိုင်လို့ရှိရင်မပြောကြဘူးဆိုပြီးတော့ထိန်းသိမ်းနေကြဘူးအခြေအနေကိုစောင့်ကြည့်နေဖို့ဆိုပြီးတော့မှားထားတာမျိုးတွေလည်းကျွန်တော်ကြားရပါတယ်ဒါပေမဲ့လည်းကြောင်းတက်နေတဲ့ကလေးငယ်တွေနောက်ပြီးတော့ဒုက္ခသည်စကမ်းမှာမိကိုနေထိုင်ရပြီးတော့ကျန်းမာရေးရာစေကူတာမှုခံယူရတဲ့သူတွေကြားထဲမှာတော့စိုးရိမ်နေကြအောင်ပြောကြပါတယ်ကျန်တဲ့ဒီဒီမိုကရေစီရေးလှုပ်ရှားနေတဲ့အတိုက်ခံအဖွဲ့အစည်းတွေကြားမှာတော့သူတို့အကူအညီတွေကအမေရိကန်အစိုးရရဲ့အကူအညီတစ်ခုတည်းမဟုတ်တဲ့အတွက်တော်တော်များများကတော့လုပ်ငန်းပုံမှန်လေပတ်နာမျိုးတွေရှိပါတယ်။ဒါပေမဲ့လည်းအမေရိကန်အစိုးရရဲ့အကူအညီအခုဆိုင်းငံ့ထားတာကနေတကယ်တမ်းရဆိုင်သွားမယ်ဆိုရင်ဒုက္ခရောက်နိုင်တဲ့အခက်အခဲတွေ့နိုင်တဲ့အဖွဲ့အစည်းတွေကြားမှာတော့စိုးရိမ်နေအကြောင်းတော်တော်လေးကိုကြေကြေပြန့်ပြန့်ပြောနေတာမျိုးတွေသတိထားရပါတယ်ခင်ဗျ။
ဒါကတော့မဲဆောက်ကိုရောက်နေတဲ့ကျမတို့ VOA ဝိုင်းတော်သားကိုသိန်းထိုင်ဦးကိုကိုအောင်ကဆက်သွယ်မေးမြန်းခဲ့တာပါအခုတော့ကျမတို့ရခိုင်ပြည်နယ်ကအခြေအနေကိုပြောပြမှာပါရခိုင်ပြည်နယ်မှာစစ်ဘေးဒဏ်ခံရတဲ့ကြားနောက်ထပ်ရောဂါဖြစ်ပွားမှုတွေပါကြုံနေရတယ်လို့အကူအညီပေးနေသူတွေက VOA ကိုပြောပါတယ်ကွာမြို့နယ်မှာဆိုရင်ကလေးငယ်တွေအပါအဝင်အရေးပြားရောဂါဖြစ်ပွားသူတွေရှိနေပြီးတော့ကုသခံယူဖို့လည်းခက်ခဲနေတယ်လို့ဆိုပါတယ်စစ်ဘေးဒဏ်သင့်ရခိုင်ပြည်နယ်ကကျန်းမာရေးပြဿနာအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုမဆုမွန်ကပြောပြမှာပါရှင
်အာရခတ်တပ်တော် AA ထိန်းချုပ်ထားတဲ့ရခိုင်ပြည်နယ်ကွာမြို့နယ်မှာတော့အသက်10နှစ်အောက်ကလေးငယ်တွေနဲ့အသက်ကြီးတဲ့သူတွေအရေးပြားရရန်တာတွေအရေးပြားရောဂါတွေဖြစ်ပွားနေတယ်လို့ကူညီပေးနေသူတွေကပြောပါတယ်အရေးပြားရရန်တဲ့သူတွေထဲမှာတချို့ကအနာစိမ့်ပေါက်တာနဲ့အနာကျောက်ပုံစံပေါက်တာမျိုးတွေလည်းတွေ့ရတယ်လို့ ဂွားမြို့နယ်စစ်ဘေးရှောင်ကူညီရေးပူးပေါင်းအဖွဲ့ပြန်ကြားရေးတာဝန်ခံကိုနိုင်အောင်လင်းက VOA ကိုပြောပြပါတယ်
စစ်ဆောင်စခန်းတွေမှာဆိုလို့ရှိရင်လည်းအေးပြားရရညာတွေလောက်ကတော့စပြီးတော့ရှိလာပါတယ်ပြင်းပြင်းထန်ထန်ခံစားရတာမျိုးတော့မဟုတ်သေးပါဘူးဒီဒေသခံပြည်သူတွေမှာကတော့လက်ရှိဆိုလို့ရှိရင်ကျွန်တော်ဒီကြိမ်တိုင်းနယ်မြေမှာရှိတဲ့ဒီကျွာ12ရာလောက်ပေါ့လေကျွန်တော်တို့လူကြီးအပြင်ဆိုရင်ဒီ3000ဝန်းကျင်လောက်ရှိတယ်ပြီးတော့ဒီကျွာ12ရာကဒီဒေသခံပြည်သူတွေကတော့ဒီအေးပြားရနာဝေဒနာကိုဒီတော်တော်လေးပြင်းပြင်းထန်ထန်ခံစားနေရတယ်ပေါ့လေဟုတ်
စစ်ဘေးရှောင်ပြည်သူ3000ကျော်ရှိနေတဲ့ဂွားမြို့နယ်မှာရာနာဝေဒနာဖြစ်သူအများစုကဒေသခံတွေဖြစ်ပါတယ်။အရင်အစဉ်အဆက်တုန်းကဂွားမြို့နယ်မှာဒီလိုမျိုးအရေးပြားရာရံတဲ့ရောဂါတွေမရှိခဲ့ဘူးလို့ကိုနိုင်အောင်လင်းကပြောပါတယ်။အခုချိန်စစ်ပွဲအလွန်ကာလမှာတော့တကူရေးတန့်ရှင်းမှုအားနည်းတာ၊ကျန်းမာရေးဆောင်ရှောက်မှုမရတာနဲ့အစာအာဟာရလိုအပ်ချက်တွေကြောင့်အရေးပြားရာရံတာတွေဖြစ်နိုင်တယ်လို့သူကဆက်ပြောပါတယ်။
လွန်ခဲ့တဲ့တလားလောက်ကပဲဒီဒေသခံပြည်သူတွေရောဆက်ဆောင်ပြည်သူတွေရောမှာဒီအေးပြားမှာရရန်တာနေပြီးတော့လက်တွေမှာဒီအေးပြားရနာတွေစပြီးတော့အနှံ့ငယ်ခံစားလာရတယ်ပေါ့လေဒီကျွန်တော်နှစ်လပိုင်းပထမပတ်မှာသူတို့စပြီးတော့တော်တော်လေးကိုဒီခန္ဓာကိုယ်အနှံ့ကိုပြန့်နှံ့ပြီးတော့မှအဲတော်တော်လေးပြင်းပြင်းထန်ထန်ခံစားလာရတယ်ပေါ့လေ
ကွာမြို့နယ်မှာပြန်လဲထူထောင်ရေးနဲ့အတူစစ်ဘေးရှောင်ကူညီရေးလုပ်ငန်းတွေကိုလည်းတပြိုင်တည်းလှုပ်ဆောင်နေတယ်လို့ပြောပါတယ်စစ်ကောင်စီရဲ့လေကြောင်းရံနဲ့လက်နက်ကြီးအန္တရာယ်တွေကြောင့်တခြားနေရာကရောက်လာတဲ့စစ်ရှောင်တွေလည်းဂွားမြို့နယ်မှာရှိနေပါတယ်
။စစ်ပွဲကာလဖြစ်တာကြောင့်လို့ဒီကျွန်တော်ရခိုင်ပြည်ထဲမှာဆိုလို့ရှိရင်လည်းဒီစားနပ်အခါတွေဈေးဝတွေရှားပါတယ်ပေါ့လေစင်းလုံးကြီးမှာတဲ့စားနပ်အခါကတော့လက်ရှိအနေထားမှာဆိုလို့ရှိရင်အဆင်ပြေမဲ့ဒီဈေးဝတွေဆိုလို့ရှိရင်ကတော့ဒီစင်းလုံးကြီးမှာတယ်ပေါ့လေပြီးတော့ကနောက်တစ်ခုကကြတော့ဝယ်ရတာရှားပါတယ်ပေါ့လေဒီရခိုင်ပြည်နယ်ထဲကိုဒီဈေးဝတွေပါတယ်အစနိုင်ခါတည်ယူမယ်ဆိုလို့ရှိရင်လည်းစက်ကောင်စီဂိတ်တွေကနေပြီးတော့ပြင်းမဖြတ်တဲ့ခါကျတော့ဒီဒေသခံပြည်သူတွေမှာလည်းဒီစားနပ်ရိက္ခာနဲ့ဆေးဝါးတွေကဝယ်ရတာအဆင်မပြေဘူးပေါ့လေ
ဒေသအတွက်စားနပ်ရိက္ခာနဲ့ဆေးဝါးအပါအဝင်ကုန်သွယ်ရေးကတော့ AR တိုင်းဘက်ကနေအဓိကစီးဆင်းနေတာပါအခုချိန်မှာတော့ဆေးရေးပရိပခပြင်းထန်နေလို့ကုန်သွယ်ရေးလည်းရပ်တန့်နေပါတယ်စားနပ်ရိက္ခာအတွက်ဒေသထဲမှာဝယ်ယူလို့ရပေမဲ့ဆေးဝါးကတော့အတော်လေးကိုရှားပါနေပါတယ်လို့သိရပါတယ်အခုလိုမျိုးကူးဆက်တတ်တဲ့အရေးပြားရာရန်ဝေဒနာတွေခံစားလာရတဲ့အချိန်မှာတော့ဆေးဝါးမလုံလောက်တဲ့ပြဿနာတွေရှိနေပြီးတော့ကူညီပေးနေသူတွေကလည်းဆေးဝါးဝယ်ယူနိုင်မှုအတွက်အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်ရှင်
။ဒါကတော့မဆုမုံကနေပြီးတော့ဒီရခိုင်ပြည်နယ်ကဂျမ်းမာရေးအခြေအနေဆိုးရွားနေတာနဲ့ပတ်သက်လို့ပေးပို့လာတဲ့သတင်းကိုပြောပြသွားတာပါ။မကြာခင်ထုတ်လွှင့်မဲ့ဆက်သွယ်မေးမြန်းခန်းမှာတော့ဒီသမရထရမ့်ရဲ့အာရှပစိဖိတ်မူဝါဒအလားအလာနဲ့ပတ်သက်လို့နားဆင်ကြည့်ရှုရဖို့ရှိပါတယ်။ကျမတို့လူမှုရှုခင်းစီးပွားရေးကဏ္ဍစရတွေကိုလည်းထုတ်လွှင့်ပါပါ။တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ကျမတို့ဒီ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ကြည့်ကြရအောင်ပါပထမဦးဆုံးတင်ဆက်မှာကတော့ဆက်သွယ်မေးမြန်းခဲ့မှာအဲဒီနောက်မှာတော့စီးပွားရေးကဏ္ဍလူမှုရှုခင်းတက်တန့်အောင်သတင်းလွှာစတာတွေကိုကျမတို့ထုံလင်းဖို့ရှိပါတယ်အခုတော့ဆက်သွယ်မေးမြန်းခဲ့မှာတော့မြမအရေးသမရထရမ့်အစိုးရကအင်ဒိုက်အားဒိုက်လုတ်ဖို့မရှိပေမဲ့လေအမေရိကန်ရဲ့ပြည်ရင်းအကျိုးစီးပွားဦးစားပေးမူဝါဒမှာတော့မြမအပါအဝင်အာရှပစိဖိတ်ဒေသဟာအရေးကြည့်တဲ့အခန်းကဏ္ဍမှာရှိနေတယ်လို့စောင့်ကြည့်အကဲခတ်တအုပ်က VOE ကိုပြောပါရယ်မြန်မာ American Democracy မဟာမိတ်အဖွဲ့ဘာဒရဲ့ဥက္ကဋ္ဌဦးညွန်တန်းကိုကိုငိမ့်ချန်းကဆက်သွယ်မေးမြန်းထားပါရယ်
ထရန့်အစိုးရဖွဲ့မှအရေးပါတဲ့ဝန်ကြီးနေရာအတွက်ပေါ့နော်ဒီပထမဆုံးအတည်ပြုနိုင်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးမာကိုရီယိုကဒီအမေရိကန်အကျိုးစီးပွားကိုပိုပြတဲ့နိုင်ငံခြားရေးမူဝါဒကိုချက်သုံးမယ်ဆိုပြီးပြောပါတယ်ဒါတွေကဒီအမေရိကန်ဘီကင်းလုံခြုံရေးကိုအားကောင်းလာရင်းနဲ့ချမ်းသာကြွယ်ဝရေးအချက်တွေကိုဦးစားပေးမယ်ပြောပါတယ်ဒါကိုတစ်ဖက်ကပြန်ကြည့်ရင်ပေါ့နော်မြန်မာနိုင်ငံလည်းပါဝင်နေတဲ့ဒီရှစ်တောင်အရှေ့ဒေသဒီအရှေ့ပစိဖိတ်ဒေသကြီးတစ်ခုလုံးကတကယ်တမ်းတော့အမေရိကန်အကျိုးစီးပွားလိုပဲပြောနိုင်တာပဲမဟုတ်လားဗျကိုယ်တိုင်လည်းဒီအမေရိကမှာအခြေစိုက်ပြီးတော့ဒီမြန်မာအရေးကိုနှစ်ပေါင်းများစွာလှုံ့ဆော်လာခဲ့သူတယောက်နဲ့ဆိုရင်ဘယ်လိုသုံးသပ်မလဲဗျအ
ရှေ့ပစိဖိတ်မှာကလူကြီးကကမ္ဘာကြီးနဲ့ရှင်ဒီလောက်အများကြီးမဟုတ်ပါဘူးကမ္ဘာထုတ်ကုန်ကအများကြီးရှိနေကိုရီးယားတို့ဂျပန်တို့တရုတ်တို့ဆိုတော့နောက်အာဆီယံမှာနော်ဆိုတော့အရင်ကအရေးကြီးတယ်အရင်ကအရေးကြီးလို့ဘိုင်ဒန်ကသူတက်ထဲကသူကဒီအိန္ဒိယသမုဒ္ဒရာတွေကစစ်သည်မပေါက်သွားပြီအဲ့ရနေပြီး Quad Alliance ဆိုသူမိကွန်းချွေခဲ့တယ်။ဒါပေမဲ့ကျွန်တော်ဝမ်းသာစရာက Rubio ကလည်းဒီအရင်ဆုံးတွေ့တာအဲ့ Quad Alliance နဲ့သူတွေ့ခဲ့တယ်သူရဲ့ပထမဆုံး meeting က။နောက်ပြီးတော့စီးနိတ်မှာလည်းသူ့ကိုဒီခုနက New York က Democrat Senator ဒီ ASEAN ကို block တစ်ခုလုံးအနေနဲ့မင်းဘလို့ kain တွင်မလဲလို့မေးတဲ့နေရာမှာသူရှင်းပြသွားတယ်အဲ့ဒီရှင်းပြသွားတဲ့နေရာမှာမေးတဲ့လူကရောသူ့ကိုယ်၌ကမြန်မာဆိုတာကိုသူတို့ပြောသွားတယ်ပေါ့နော်အဲ့တော့ကျွန်တော်ခြုံပြောရရင်အာရှပစိဖိတ်ကဒီအရန်ရေးကြီးတယ်စီးပွားရေးရာကောစစ်ရေးရာကောကမ္ဘာစူပါပါဝါကြီးနှစ်နိုင်ငံရှိတယ်တရုတ်နဲ့အမေရိကကထိတ်တိုက်တွေ့နေအဲ့ဒီနေရာမှာဗမာပြည်ဟာအရန်ရေးကြီးတယ်အခုရိုဘီကိုကျွန်တော်ကြည့်တော့လေသူပြောတဲ့အဲ့ဒီအာဆီယံမင်းဘလို့ကင်တယ်မလဲဆိုတာကိုကြည့်တော့လေသူတို့တော်တော်ကိုနားလဲတယ်ဗမာပြည်အရေးကြီးရာဆိုတော့သူတို့သိတယ်
โอเคဒီ Rubio ကိုပေါ့เนาะဒီ ASEAN ဒေသတစ်ခုလုံးအကြောင်းကိုဒီတွတ်တော်မှာမေးတော့ तू อ่ะဘလို့ပြန်လဲရှင်းပြခဲ့လိုက်တာဆို
တော့ Rubio ဘလို့ရှင်းပြလဲဆိုတော့ငါတို့ကတနိုင်ငံညင်းသွားပြီးမင်းကတရုတ်ဘက်ကလားမင်းအမေရိကန်ဘက်ကလားအဲ့လိုသွားလို့တော့မရဘူးတဲ့တချို့ကတရုတ်ကိုဟိုစီးပွားရေးရကောဟလာထုတ်ကုန်ရအောင်မှီနေတာလေးတွေတော့ရှိတယ်ဒါပေမဲ့ဒီနိုင်ငံတွေမှာများသောဖြင့်သူတို့ဆန္ဒရှိတာတရုတ်တနိုင်ငံတွေကသူတို့ဒေသတွေမှာအကြီးဆုံးစိုးမိုးချေလဲပြီးတော့ဒီတခြားသူတို့အားကိုးရမယ့်လူမရှိတာမျိုးတော့မကြိုက်သူတို့မလိုလားဘူးတဲ့အဲ့တော့တနိုင်ငံချင်းမှုကိုဝင်ပြီးသူသုံးသပ်မှာပေါ့လေအမေရိကန်နဲ့တရုတ်ကတကယ်ကတော့ဒီတောင်ပစိဖိတ်မှာလည်းတရုတ်ကိုထိတိုက်တွေ့နေအောင်ဖိလစ်ပီးနိုမလေးရှားတို့အင်ဒိုနီးရှားတို့နဲ့တကယ်ထိတိုက်တွေ့နေအဲ့မှာလည်းအမေရိကန်တင်းတင်းရင်ပါတယ်ဆိုတော့ကျွန်တော်ထင်တယ်အဲ့ policy တွေကဆက်သွားလိမ့်မယ်တရုတ်ကလည်းအမေရိကန်ကိုတော့မျက်လုံးတောက်ကြည့်နေမှာပဲကျွန်တော်ခုနကပဲ Derek Mitchell LinkedIn မှာရေးထားလေးကျွန်တော်ကြည့်လိုက်တယ်သူတန်တမန်အနေနဲ့နောက်ဆုံးသွားခဲ့တဲ့ခီးကတဲ့ကချင်ပြည်နယ်ဟုပါတဲ့ဘာဖြစ်လို့မဖြစ်မနေသွားလိုက်လဲဆိုတော့တရုတ်သူ့ရဲ့တရုတ်တံမှာကသူ့ကိုသတိပေးတယ်အဲ့ဒီနေရာကိုမသွားနဲ့ငါတို့တရုတ်ပြည်ရဲ့အကျိုးစီးပွားကိုလေးစားသွားဖြစ်ဆိုပြီးအဲ့တော့သူကလည်းမဖြစ်မနေသွားရပါတော့
ဒီမျိုးဒီဒေတာတွေမှာဒီအမေရိကန်နောက်ခံအနေထားနဲ့ဆိုရင်တရုတ်နိုင်ငံဘက်ကပြန်စဉ်းစားရင်ဒီ Asia Pacific နဲ့ဒီမြန်မာအနေထားတစ်ခုလုံးကတရုတ်အတွက်ဆိုရင်ဘလောက်အရေးကြီးလဲဗ
ျတရုတ်အတွက်ကပို့ပြီးတော့အရေးကြီးတယ်ဘာလို့လဲဆိုတော့သူကမလက်ကာ Strait ကိုသူတို့အရန်ကြောက်တယ်မလက်ကာ Strait ကိုပိတ်လိုက်ရင်သူတို့ကဒီလောင်စာစီတွေမရမှကြောက်လို့ဒါကြောင့်ရခိုင်ကပိုက်လိုင်းတွေထွက်နေတာပေါ့နော်နောက်တစ်ခုကသူကတရုတ်ရဲ့တကယ်ပြည်တွင်အခြေအနေကသူ့ရဲ့ကန်ယိုရန်ဒေတာတွေတအားဖွံ့ဖြိုးတယ်အဲ့မှာရှိတဲ့လူကြီးတွေရဲ့ living standard တွေအရင်မြင့်နေတယ်ဒီကုန်းတွင်းပိုင်းတွေကစီးပွားရေးတွေကရှင်လိုက်ရင်တိတ်မရှိဘူးအဲ့ဒါကိုပြောင်းဖို့အတွက်သူကတရုတ်ရဲ့မူဝါဒလူတွေကိုထမင်းဝအောင်ထားတိုင်းပြောင်းအောင်ထားတိုင်းသူအုပ်ချုပ်လို့ရတယ်ပေါ့ဗျာအဲ့ဒါကိုအတွက်ကိုသူကမလုပ်ချင်လဲဆိုတော့ဒီယူနန်ကိုသူကအခြေခံပြီးတော့ယူနန် central ထားပြီးတော့ဒီအရှေ့တောင်အာရှတစ်ခုလုံးမှာတကယ်ကိုလမ်းပန်းဆက်တယ်ပြီးကုသရောင်းဝေးကြီးမားတယ်သူက belt and road plan ရှိတာပေါ့ဗျာသူကဒီရထားအမြန်လမ်းကြီးတွေဆိုလဲဒီမြို့တော်ကြီးတွေနဲ့သူကဖောက်ချင်တယ်ဒီကုမင်းနဲ့ဆိုတော့အဲ့ဒီ plan မှာမြမပြည်ကအရင်ကရေးကြည့်တယ်ရေးကြည့်ရတဲ့တယောက်ကမြမပြည်ကသူကလက်လွတ်နိုင်မှာမဟုတ်ဘူးအမေရိကကလည်းဒီ Asia Pacific region မှာရှိတဲ့နိုင်ငံတွေသူကတတ်နိုင်တယ်များသူသူ့ဘက်ကိုနေအောင်သူကလုပ်မယ်ပေါ့နော
်ဟောဒီအခြေအနေတစ်ခုလုံးကိုခြုံငုံသုံးသပ်ရင်ရောဘလို့အလားလာရှိလဲ
အချုံပြောရင်တော့တရုတ်နဲ့အမေရိကန်ရဲ့ဒီ Asia Pacific ဒေသမှာစီးပွားရေးစီးရေးပြိုင်ဆိုင်မှုကပိုပြီးတော့ပြင်းထန်လာဖို့ရှိတယ်။ဒါဒီအမေရိကန်ရဲ့ policy ကလည်း Rubio လူမျိုးပေါ့နော်။စီးနှိတ်တစ်ခုလုံးမှာ unanimous တယောက်မှမကန့်ကွက်ဘူး Democrat တွေတောင်မကန့်ကွက်ဘူး။အားလုံးရှိသမျှလူ 90-0 ထင်ပါတယ်။ထောက်ခံတဲ့ Rubio လူမျိုးကဒီကောင်းကောင်းမွန်မွန်တော့ကင်တွင်နိုင်လဲမလို့ကျွန်တော်ယူဆတယ်။ဒါပေမဲ့ကျွန်တော်တို့လူတွေမျှော်လင့်နေတယ်လို့ပေါ့နော်။ဟို Trump ကတော့ပထမတနေ့နဲ့လောက်တော့သူ American First လုပ်မယ်နောက်ဆိုရင်တော့ဗမာပြည်ထဲဝင်မယ်ဆိုတော့အဲ့လိုတော့လည်းကျွန်တော်မထင်ဘူးသူအဲ့ဒီကြားထဲမှာ Rubio ကဒီ Trump ရဲ့ American First Policy ပေါ့နော်သူကဟို American တွေကိုနှင်းဖြစ်ရင်သူကပြည်ပမှာပါဝင်ပတ်သက်မှုတွေကိုသူမလုပ်ချင်ဘူးပေါ့နော် American First ဆိုတာတော့ မနေတိုးတော့မှသူကနေတိုးပြေးနေရတဲ့ပတ်စံတွေသူသဘောမကျဘူး။မှ WHO ဆိုသူနှုတ်ထွက်လိုက်ပြီပေါ့နော်။အဲ့တော့ဗမာပြည်နဲ့ပတ်သက်ပြီးတော့ American က indict အရဲလောက်လာဖို့လဲကျွန်တော်တို့မမြင်ဘူး။တရုတ်ကတော့ဆက်ပြီးတော့ခြေလှယ်သွားမယ်။အဲ့တော့ဒီနေရာမှာအရေးကြီးဆုံးကကျွန်တော်ဗမာပြည်သူတွေပါပဲ။ဗမာပြည်တွေကဆေးလုံးညင်ညွတ်မှုအခုလိုစီးရေးရလဲအောင်မွေးတွေလောက်ပြီးကျွန်တော်တို့ကတစ်ဖက်ကလည်းနိုင်ငံရေးရကြောချင်းကတ်ထားနိုင်ရင်တော့ကျွန်တော်တို့တိုင်းပြည်ကရှေ့တိုးဖို့ရှိပါတယ်။
ဟုတ်ကဲ့ဒီမြမအရေးကိုဒီ trap အနေနဲ့ပေါ့နော် trap ဆိုရောက်ဖွဲ့အနေနဲ့ဒီ ion site ဖို့ကလှုပ်နေလို့မျိုးပေါ့နော် wake up call လိုမျိုး American အကျိုးစီးပွားနဲ့တိုက်ရိုက်ဆက်ဆက်တဲ့ဒီ issue အခြေအနေတခုဖြစ်မှဖြစ်လာမလားပေါ့နော်ဒါမှမဟုတ်ဒီလိုမျိုးကျွဲကူးရေပါဆိုလို့ပေါ့ဒီ Indo Pacific ဒေသတခုလုံးကို ion ပြုနေတဲ့မြမအရေးကဒီတထောင်တနေရာပါလာမလားအရေးစကားနဲ့ပြောရင်ပေါ့နော်ဒီလိုမျိုးတရုတ်ကိုတံပြန်မှုမြမအရေးကို ion site မယ်ဆိုပြီးဒီလူများကြားပြောဆိုနေကြတာရောတကယ်ဘလောက်ဖြစ်လာနိုင်လဲများ
wake up call ကတကယ်တော့ဖြစ်ပြီးပြီကျွန်တော်အမြင်ကတော့အဲ့ဒါတော့2020ခုနှစ်အာဏာသိမ်းတာပဲမမပြည်ကိုအိုဘားမားအမေရိကန်သမ္မတတယောက်လာပြီးတော့တကယ်ကိုနိုင်ငံရေးဝန်ကြီးနဲ့လာပြီးတော့ဗမာပြည်မှာပြောင်းလဲမှုတကယ်ကြီးကျယ်တဲ့ပြောင်းလဲမှုကြီးဖြစ်အောင်သူတို့ဆောင်ရွက်ပေးခဲ့တယ်ဒေါက်ဆန်းစုကြည်လွှတ်တော်ရဲ့ဝင်ပြီးတော့เนาะတော်တော်လေးအဆင်ပြေတဲ့ reform ဖြစ်လာတာပေါ့နော်ဒါပေမဲ့အာဏာသိမ်းမှုကအဲ့ဒါကိုရိုက်ချိုးပြစ်လိုက်တာဟုတ်အဲ့တော့ဒီကမ္ဘာလုံးကိုကြည့်ရင်ဒီတရုတ်နဲ့ရုရှားကကွန်မြူနစ်နိုင်ငံတွေအာဏာရှင်ကိုသူတို့ကအာဏာရှင်နိုင်ငံတွေပေါ့နော်ဒါပေမဲ့အမေရိကန်ကဒီမိုကရေစီနိုင်ငံဆိုတော့အဲ့ဒီပြိုင်ပွဲကြီးကတကဘာလုံးမှာရှိနေတယ်ဆိုတော့ wake up call ကရှိပြီးသားအမေရိကန်ကတကယ်ဒီတရုတ်ဒီ democratic institution တွေကိုရုရှားနဲ့တရုတ်ကတကဘာလုံးမှာရိုက်ချိုးနေတတ်နိုင်တယ်များအခြေတော်အာရှမှာဆိုရင်တော့မှာတချို့နိုင်ငံတော်များ Laos လိုနိုင်ငံမျိုး Cambodia လိုနိုင်ငံမျိုးဒါ democracy နိုင်ငံတွေမဟုတ်ဘူးလေဆိုတော့အဲ့ဒီရှင်ပြိုင်မှုကြီးကတောက်လျှောက်ရှိနေတယ် democracy ကတော့ democrat ကrepublic ကိုကလေးစားတယ်တမုံထားတယ်သူတို့ကလူလာတယ်လေအဲ့တော့အဲ့ဒီအခြေခံရှင်ပြိုင်မှုကြီးရှိတယ် wake up call ကလည်းရှိတယ်ဒါပေမဲ့ဗမာပြည်ရဲ့အနေအထားတရုတ်နဲ့အင်ဒီးနားချင်းဖြစ်တယ်လို့အလွန်ကြီးမားတယ်အင်ဒီးယားနဲ့လည်းအင်ဒီးနားချင်းဖြစ်တယ်အဲ့တော့အမေရိကန်ကအဲ့ဒီဗမာပြည်လိုနိုင်ငံမျိုးမှာသူလောက်ကန်ရတာဟိုနင်းဖြစ်တယ်ပေါ့နော်တော်တော်လေးကိုသူကတော်တော်သတိထားပြီးလုပ်နေရလို့ကျွန်တော်ထင်တယ်ကျူဘာကိုရုရှားကနေပြီးတော့ဟိုနင်းပေါ့နော်ဟိုတက်ချင်းမြစ်ဒုံးတွေတဲလာတာမျိုးလောက်တော့ရေးမကြီးတော့လေကျွန်တော်အမြင်ရတယ် principle အရာအရေးကြီးနေပြီ principle အရာအမေရိကန်ကြီးမားတဲ့စိန်ခေါ်မှုကြီးပဲမမပြည်မှာ democracy ဟိုအညော့လေးထွက်လာ democracy ကိုရိုက်ချိုးပြီးတော့အာဏာရှင်စနစ်ကိုပြန်ထူထောင်နေတယ်ဒီနောက်ွယ်မှာလည်းတရုတ်ကထဲထဲဝင်ဝင်ပါတဲ့အပြင်ကိုအခုလက်နက်ကင်တွေပါပြည်တွင်းကိုသူကရောက်လာပြီးပစ်ခတ်ရစဲဖို့ပါဖို့တွေလုပ်တယ်ရွေးကောက်ပွဲကိုလည်းသူကဟိုနေ့ထောက်ခံတယ်ရွေးကောက်ပွဲကိုလည်းလုပ်ဖြစ်အောင်သူစူးစမ်းနေဆိုတာဒါတွေဟာအမေရိကန်အတွက်ကတကယ်ကိုကြီးစွာသတိထားပြီးခြံတွဲရမယ့်အချက်တွေဖြစ်တယ်။ကျွန်တော်ကတော့အဲ့လိုပဲယူဆတယ်။ဒါဒီမိုကရေစီနဲ့အာဏာရှင်တိုက်ပွဲရဲ့ဗမာပြည်ဟာစစ်မြေပြင်ကြီးမားတဲ့စစ်မြေပြင်တစ်ခုလို့ကျွန်တော်ကအဲ့လိုမြင်တယ
်။ဒါကတော့ကိုငိမ့်ချမ်းကြီးရဲ့ဆက်သွယ်မေးမြန်းခန်းကိုထုတ်လွှင့်ခဲ့တာပါ။အခုတော့စီးပွားရေးကဏ္ဍကိုကြည့်ကြရအောင်ပါရှင်။တရုတ်ရဲ့ဉာဏ်ရည်တုနီးပညာ Deep Sick ထွက်ပေါ်လာတဲ့ခရက်ကြောင့်deep sick ထွက်ပေါ်လာတဲ့အတွက်ကြောင့်ဒီကရက်ဟာဉာဏ်ရည်တုနည်းပညာ AI နဲ့ဆက်ဆက်နေတဲ့ American အခြေစိုက်ကုမ္ပဏီတွေရဲ့ဈေးကွက်တန်ဖိုးဟာဒေါ်လာ1 trillion ဆုံးရှုံးသွားစေပါတယ်။ဒါပေမဲ့သုံးစွဲသူများလာတာနဲ့အတူ deep sick ရဲ့စင်စါတီးဖြတ်မှုတွေနဲ့သုံးစွဲသူတွေကြုံလာနေကြရပါတယ်။ Catherine Michaelson ရဲ့သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းဘက်စီးပွားရေးကဏ္ဍမှာမတ်သိန်ဂီထိုက်ကတင်ပြထားပါတယ်ရှင်။
ရဲ့ဉာဏ်ရည်တုနည်းပညာ deep sick ထွက်ပေါ်လာပြီးသတင်းတစ်ပတ်အတွင်းမှာပဲအမေရိကန်ငွေကြေးဈေးကွက်အတွင်းမှာရောနည်းပညာကုမ္ပဏီတွေနဲ့သုံးစွဲသူတွေပါအံ့ဩတုန်လှုပ်သွားစေပါတယ် deep sick က ChatGPT ကိုကျော်သွားပြီး Apple ရဲ့ App Store မှာ download အများဆုံးရယူတဲ့ apps ဖြစ်ခဲ့တာပါအမေရိကန်သမ္မတ Donald Trump က deep sick ကိုချီးကျူးပါတယ်ဉာဏ်ရည်တုနည်းပညာ AI မှာပို့ပြီးတော့မြန်ဆန်ဈေးသက်သာတဲ့အတွက်ကောင်းတယ်ပိုက်ဆံပုံအော်သုံးစရာမလိုတဲ့အတွက်ကောင်းတယ်လို့သမ္မတထရန့်ကပြောပါတယ်။ဒါ့အပြင်အမေရိကန်လုပ်ငန်းကဏ္ဍကိုတတ်လှမ်းလိုက်တာဖြစ်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်
။ The release of DeepSeek AI from a Chinese company should be a wake up call.
ဒီကုမ္ပဏီကနေ DeepSeek AI ထွက်ပေါ်လာတာဟာဆိုရင်အမေရိကန်တို့ရဲ့လုပ်ငန်းကဏ္ဍအနေနဲ့ရှင်ပြိုင်မှုမှာအနိုင်ရရေးအစွမ်းကုန်အယုံဆိုင်ဖို့လှုံ့နှိုးလိုက်တာဖြစ်ပါတယ်။အချမ်းကတော့ကဘာမှာ အကောင်းဆုံးသိပ္ပံပညာရှင်တွေအမေရိကန်မှာရှိနေတဲ့အတွက်ကြောင့်ဖြစ်ပါတယ်လို့သမ္မတဒေါ်နယ်ထရန့်ကပြောခဲ့တာပါ Deep Seek ထွက်ပေါ်လာတာကြောင့် AI ဉာဏ်ရည်တုနည်းပညာလုပ်ငန်းခွင်းဆက်ကြီးတစ်ခုလုံးအပေါ်မှာဘလောက်ရိုက်ခတ်မလဲဆိုတာကိုတော့ဆက်ပြီးတော့သတိထားစောင့်ကြည့်နေကြဆဲဖြစ်ပါတယ် IPPR က Micro စီးပွားရေးနဲ့ AI ဉာဏ်ရည်တုအရေးဆိုင်ရာအကြီးအကဲကာစတန်ဟွမ်ကအခုလိုပြောပါတယ်
AI is becoming cheaper it is becoming better at the progress is
ဉာဏ်ရည်တုနည်းပညာကပိုပြီးဈေးသက်သာလာပါတယ်ပိုပြီးလဲကောင်းလာပါတယ်ဆက်လက်ပြီးလဲတိုးတက်ဖြစ်ထွန်းနေပါတယ်ပုံစံတွေလဲပိုပြီးကောင်းလာနေပါတယ်2024ခုနှစ်အတွင်းမှာရက်သွားမှာလို့လူတွေကထင်ခဲ့ကြပေမဲ့အချိန်ပိုပြီးကောင်းလာနေပါတယ်လူတွေအတွက်လဲရွေးချယ်စရာတွေပိုပြီးကျယ်ပြန့်လာတဲ့အခြေအနေကိုရောက်နေပြီလို့ထင်ပါတယ်အခုတော့ deep seek လဲအသေးချပါလာတဲ့အနေအထားရှိပြီးလူတွေကလဲတုံးကြမှာဖြစ်ပေမဲ့အားလုံးအတွက်တော့မဟုတ်ပါဘူ
း deep seek ထွက်ပေါ်လာတာကြောင့် AI ဉာဏ်ရည်တုနည်းပညာနဲ့ဆက်ဆက်တဲ့အမေရိကန်ခြေစိုက်ကုမ္ပဏီတွေဈေးကွက်တန်ဖိုးဒေါ်လာ1 trillion နီးပါးဆုံးရှုံးခဲ့ရပါတယ်။ City Index ရဲ့ဝါရင့်ဈေးကွက်သုံးသပ်သူ Fiona Cinquita ကတော့အခုလိုပြောပါတယ်
။ The fact that the market hasn't really been prepared for this
အကြောင်းကတော့ဈေးကွက်မှာဒီတဲ့ဒါမှမဟုတ်ရင်လေဒီနောက်ဆုံးပေါ်တည်ထွင်မှုအတွက်ပြင်ဆင်မထားခဲ့ပါဘူး။ဒါကြောင့်လည်းအကြီးအကျယ်ရောင်းထုတ်ခဲ့ကြတာကိုတွေ့ခဲ့ရတာပါ။
လူအများပြား deep sea ကိုတုံးလာတဲ့တစ်ချိန်တည်းမှာပဲမိခွန်းတွေကိုဖြည့်ပေးတဲ့နေရာမှာအချင်းနဲ့တပြေးညီစင်စာတိဖြတ်မှုတွေနဲ့လဲကြုံလာရတာကြောင့်ဘဲမလိုက်ဖဲတိကျတဲ့အချက်လက်တွေပေးနိုင်စွမ်းအပေါ်မိခွန်းထုတ်လာကြပါတယ် deep sea app မှာပေးတဲ့အဖြေတွေကိုအချင်းနဲ့တပြေးညီအချက်လက်အသစ်တွေကိုပေးခဲ့တာပါဒါပေမဲ့အရင်ကဖြည့်ထားတဲ့အဖြေတွေကိုအခုအခါဖြည့်တဲ့အခါမှာတော့သူဖြည့်နိုင်တဲ့အတိုင်းတာထက်ကျော်လွန်နေကြောင်းတခြားကိစ္စကိုပြောချရအောင်ဆိုတာမျိုးကိုတွေ့လာရပါတယ်။တရုတ်ရဲ့နိုင်ငံရေးအာဏာပိုင်တွေအရေးပိုင်ဆိုင်မှုအငင်းပွားမှုတွေနဲ့တမိုင်းကြောင်းကိစ္စဒါရီကူမေးတဲ့အခါမှာတော့ Deep Sea App ကအဖြေမပေးတာမျိုးဒါမှမဟုတ်လဲတရုတ်အစိုးရအာဘော်တွေကိုပဲထင်ဟပ်ပြောဆိုတာမျိုးဖြစ်ပါတယ်။ Stanford တက္ကသိုလ် Cyber Muara Center ကသုတေသနပညာရှင် Charles Mock ကအခုလိုသုံးသပ်ပါတယ်။
So I would say that probably the other biggest issue problem that Chinese companies will face
တခြားအကြီးအမားဆုံးပြဿနာဖြစ်နိုင်ခြေတစ်ခုကတော့တရုတ်ကုမ္ပဏီတွေအနေနဲ့ content ဘိုင်းမှာထိန်းချုပ်ခံရမှုနဲ့ရင်ဆိုင်ရမှာပဲဖြစ်ပါတယ်။စနစ်ကိုစတင်စမ်းသပ်ချိန်မှာမဖြစ်ခဲ့ရင်တော့နောက်ပိုင်းဝန်ဆောင်မှုကိုအပြည့်ပေးတဲ့အချိန်မှာအစိုးရရဲ့စီမင်းစည်းကမ်းတွေကြောင့်စိတ်ကြိုက်လို့ခွင့်ရမှာမဟုတ်ပါဘူး။တရုတ်အစိုးရအနေနဲ့သူတို့ပြည်ရင်းဈေးကွက်တစ်ခုတည်းမှာတင်ဘလောက်ထိခွင့်ပြုမလဲဆိုတာကမသိနိုင်သေးပါဘူ
း Deep Seek နဲ့တခြားသော AI တွေကိုနှိုင်းယှဉ်ပြီးအကဲဆက်တဲ့မိခွန်းတချို့ကို VOA ကမေးမြန်းချပါတယ်လက်ရှိအမေရိကန်တရုတ်ဆက်ဆံရေးကို VOA ကမေးမြန်းခဲ့တာမှာတော့စိန်ခေါ်မှုတွေရောအခွင့်အလမ်းတွေရောရင်ဆိုင်နေရတဲ့အရေးကြီးတဲ့အဆင့်မှာရှိတယ်လို့ Deep Seek ကဖြေပါတယ်တရုတ်အနေနဲ့အမေရိကန်နဲ့ပြည်ပခန့်ထိတ်တိုက်တွေ့တာတွေရှောင်ပြီးနှုတ်နှစ်ဖက်လေးစားမှုနှုတ်နှစ်ဖက်အကျိုးရှိစေတဲ့ပူးပေါင်းဆောင်ရွက်မှုအကျိုးတူဆက်ဆံရေးနဲ့ကြန့်ခိုင်တည်မြဲတဲ့ဖွံ့ဖြိုးမှုကမ္ဘာကြီးငြိမ်းချမ်းဖွံ့ဖြိုးမှုအတွေ့အပြုသဘောဆောင်တဲ့ပံ့ပိုးမှုတွေနဲ့တရုတ်ဘက်ကဆောင်ရွက်လိုပါတယ်လို့ Deep Sea ကဖြေပါတယ်။ ChatGPT Cloud နဲ့ Copilot တို့ကတော့အမေရိကန်နဲ့တရုတ်ကြားကကြုံနေရတဲ့အခက်ခဲတွေနဲ့တင်းမာမှုအချက်လက်တွေကိုဖြေကြပါတယ်။ TNMN ရင်းမြစ်တမိုင်းကြောင်းဒါမှမဟုတ်လေ TNMN ရင်းမြစ်မှာဖြစ်ခဲ့တဲ့အဖြစ်အပျက်တွေကို VOA ကမေးတာမှာတော့ Deep Sea ကမဖြေပါဘူး။ဒါပေမဲ့လည်း TNMN ရင်းမြစ်ကတရုတ်ပြည်သူတွေအတွက်အရေးပါမှုဆိုပြီးမေးတဲ့အခါမှာတော့ဒီရင်းမြစ်ဟာဆိုရင်တရုတ်ကွန်မြူနတီပါတီဥဆောင်မှုအောက်မှာတိုးတက်ဖွံ့ဖြိုးမှုတွေရဲ့သက်သေဖြစ်တယ်လို့ဖြေကြပါတယ်။cloud ChatGPT နဲ့ Copilot တို့ကတော့ယာနဲ့ချီဒါမှမဟုတ်လဲထောင်းနဲ့ချီသေဆုံးခဲ့ရတဲ့ဖြစ်ရဆိုကြီးဖြစ်ဖြေကြပါတယ်1989ခုနှစ်တရုတ်ပြည်ထင်းနှင်းမြင့်ရင်ပြင်မှာဒီမိုကရေစီလိုလားတဲ့ကျောင်းသားတွေရဲ့ဆန္ဒပြပွဲတွေကိုဖြိုခွဲခဲ့မှုဟာဆိုရင်တရုတ်ရဲ့လူ့အခွင့်အရေးမှတ်တမ်းအတွက်အဆွန်အထင်ဖြစ်နေပြီးတရုတ်ပြည်သူတွေကြားဒီအဖြစ်အပျက်ပျောက်ကွယ်သွားအောင်ကြိုးစားနေတာပါလက်ရှိတရုတ်ခေါင်းဆောင်နာမည်ကိုမေးတဲ့အခါမှာလဲ Deep Sea ကသမ္မတရှီကျင်းပင်ရဲ့နာမည်ကိုတိုက်ရိုက်မဖြေပါဘူ
း။ဒါကတော့ဒ ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်ကနေပြီးတော့ DeepSeek AI နဲ့ပတ်သက်လို့ပြောပြသွားတာပါအခုတော့လူမှုရှုခင်းအစီအစဉ်ကိုကြည့်ရအောင်ပါရှင်နေရာစုံကလူတွေကိုအွန်လိုင်းမှာချိတ်ဆက်ပေးနိုင်တဲ့လူမှုကွန်ရက်တွေဟာစီးပွားရှာနိုင်တဲ့အွန်လိုင်းပလက်ဖောင်းတွေဖြစ်လာနေတာနဲ့ပတ်သက်လို့ AI Japan Cartoon ဇက်ကောင်တွေကိုဖန်တီးနိုင်တဲ့ Mosscape AI ကိုပူးတွဲတည်ထောင်သူ Rob Lett ကိုမဆုမျက်မွန်ကနေပြီးတော့လူမှုရှုခင်းအစီအစဉ်မှာဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ
်။လူမှုကွန်ရက်တွေဟာကမ္ဘာနေရာစုံမှာရှိတဲ့လူတွေကိုအွန်လိုင်းမှာချိတ်ဆက်ပေးသလိုဝင်ငွေစီးပွားရှာနိုင်တဲ့နေရာတွေလည်းဖြစ်လာနေပါတယ်။ TikTok, Facebook, Instagram, YouTube စသဖြင့်ဒီ online platform တွေဟာကုန်ပစ္စည်းတွေဖန်တီးမှုတွေကို online ပေါ်မှာဆင်တင်ရောင်းနိုင်တဲ့ကြော်ညာနိုင်တဲ့နေရာတွေဖြစ်လာတယ်လို့ပြောရင်လည်းမမှားနိုင်ပါဘူး။ဒါကြောင့်မလို့အဲ့လိုမျိုးလူသုံးများတဲ့ဒီလူမှုကွန်ရက်တစ်ခုကိုပိတ်လိုက်မယ်ဆိုရင်အဲ့ဒီလူမှုကွန်ရက်ပေါ်မှာဒီမိတီစီးပွားရှာနေသူတွေဘလောက်ထိခိုက်သွားနိုင်ပါသလဲဂျပန်အနီမေကတ်တွန်းဝါသနာရှင်တွေအတွက်ကို AI ဇက်ကောင်တွေဖန်တီးလို့ရတဲ့ Mo Escape ဆိုတဲ့ online platform ကိုပူးတွဲတည်ထောင်သူတွေဖြစ် CEO လည်းဖြစ်တဲ့ Rob Lab ကိုမေးမြန်းထားပါရှင
်ဒီလူမှုကွန်ရက်မှာမဟုတ်ဘူးနော်ဘလို့စီးပွားရေးရပဲဖြစ်ဖြစ်ကျွန်တော်တို့ကလူတွေရဲ့ဂရုစိုက်တာကိုအတိမတ်ပြရတဲ့ view site တာကိုကျွန်တော်တို့ကအမြဲရှာနေရဗျာ။ဟိုအားကြောင့်ဒီ mouse ဖတ်ထုတ်ရအောင်တော့ mouse ဖတ်ထုတ်လို့ order ဟုတ်တယ်ပဲပြုတ်ရအောင်ပဲပြုတ်လို့ order လို့ပဲဒီလူမှုကွန်ရက်တရလည်းပြောမယ်ဆိုရင်ဒါဈေးတွေနဲ့တူတယ်ပေါ့နော်။ဒီရက်ပတ်ဈေးတွေမျိုးတွေကဈေးတွေနဲ့တူတယ်။ဘာလို့ဆိုလူမှုကွန်ရက်မှာလည်းလူတွေကဟိုသူတို့အာယုံဆိုင်အောင် view site မိအောင်လုပ်ကြရတယ်။အဲ့အာယုံဆိုင်နဲ့အာယုံဆိုင်တာခံရတယ် view ပြုမှုကခံရတယ်အများကိုယ်ရှာနိုင်တဲ့အခွင့်အလမ်းတွေပေါ်လာတာ哦ဘာလို့ဆိုတော့အဓိက branding ပေါ့နော်ပြောမယ်ဆိုလို့ရှိရင်လူအများကိုတည်တာလူအများကို view ဆိုင်မိရတယ်ပတ်သက်ပြီးကိုကအဲ့လူအများပေါ်မူတည်ပြီးတော့ဟို promote လုပ်ချင်တဲ့ဒီပစ္စည်းပဲဖြစ်ဖြစ် service ပဲဖြစ်ဖြစ်ဟိုစီးပွားရေးကိစ္စကိုဖြစ်ဖြစ်ကိုကအသုံးပြုလို့ရတာ哦
ဒီ raw ပူးတွဲတည်ထောင်ထားတဲ့ mo escape လူမှုကွန်ရက်ပေါ့လေအဲ့ဒါဆိုရင်အဲ့ဒါကဒီ AI ဇက်ကောင်တွေကိုဖန်တီးနိုင်တဲ့အဲ့ဒီ AI ဇက်ကောင်တွေနဲ့အပြန်အလှန်စကားပြောနိုင်တယ်ပေါ့လေဆိုတော့အဲ့လိုလုံနိုင်ဖို့အတွက်ကဒီ mo escape ကဟိုအခကျင်းတွေယူရလို့နားလဲပါတယ်ဆိုတော့လူမှုကွန်ရက်ဆိုတာကဒီလိုမျိုးဝင်ငွေရှာစီးပွားရှာလို့ရနိုင်တဲ့ online နေရာဖြစ်တယ်ဆိုတာကိုယုံကြည်ပြီးတော့မှဒီ mo escape ကိုတည်ထောင်တာလားအဲ့ဒါကိုလည်းရှင်းပြပါရှင
်ဟုတ်အမရဲ့ဒီ platform startup လုပ်နေဆိုတာကတော့ဒါကျွန်တော်တို့ကbillion dollar company ဖြစ်ဖြစ်နိုင်တယ်ဆိုယုံကြည်လို့ပေါ့နော်ဟိုလောက်တာပေါ့ကျွန်တော်အမြင်ပြောရမယ်ဆိုလို့ချင်းတော့ဟိုဒါလုံးဝဖြစ်နိုင်တယ်ဘာဖြစ်လို့ဆိုတော့ဒီ cartoon ဆိုကျွန်တော်ဆိုလဲငယ်နေရဟိုဘိုဘိုရိုဆွေမင်းတူဖြူရိုဖတ်ပြီးကြီးတာတာပွားကြီးရိုသိရမလားလူတိုင်းကဒီ cartoon ကိုကြိုက်တယ်ခုနောက်ပိုင်းခေတ်တည်းကဒီ Japan cartoon ပေါ့နော် Japanese anime market ကတော်တော်လေးကြီးရဆိုတော့ဟိုပြောမယ်ဆိုလို့ချင်းဒါ Japanese anime ဆိုတာဒါကာတွန်းစတိုင်တစ်ခုပါပဲပေါ့ကျွန်တော်ကပြောမယ်ဆိုရင်ဟိုကာတွန်းကြိုက်တဲ့လူတွေကိုဟိုကာတွန်းဖန်တီးလို့ရအောင်ပေါ့စကားသူတို့ကြိုက်တဲ့စကားအနေနဲ့စကားပြောလို့ရအောင်လုပ်ပေးနေတဲ့ဒီ social network လိုမျိုးဆိုတော့ဟိုပတ်သက်ရှာလို့ရမယ်လို့ကျွန်တော်ယုံကြည်ပါတယ
်ဒီကဘာတဝမ်းပါတီသုံးဆွဲတဲ့သူဒီသန်းယာနဲ့ချီပြီးတော့ရှိနေတဲ့ဒီ TikTok တို့နောက် Facebook တို့လို့ပေါ့နော်ဒါကတော့လူသုံးများတဲ့လူမှုကွန်ရက်ပေါ့အဲ့လူမှုကွန်ရက်မျိုးတွေပေါ်မှာဒီဘာဖြစ်လာလဲဆိုတော့ဒီကုန်ပစ္စည်းရောင်းတဲ့လုပ်ငန်းတွေအတွက်ကသူတို့ရဲ့ဒီ brand ဟိုအမှတ်တံဆိပ်တွေကိုစင်တင်ကြောင်ညာရောင်းနိုင်တဲ့နေရာတွေလိုမျိုးဖြစ်လာတယ်ပေါ့လေမြင်နေရတယ်ဆိုတော့အဲ့ဒါကကြတော့ကောလူတွေရဲ့ဒီဈေးဝယ်တဲ့ပုံစံတွေပြောင်းလာတာလားဒါမှမဟုတ်ရင်ဒီလူမှုကွန်ရက်တွေရဲ့ဒီလွှမ်းမိုးမှုကြီးမားလာတာကြောင့်လားဘယ်လိုထင်ပါလဲရှင
်အပြောမစလို့ရှင်တော့ဟိုနှစ်ခုလုံးဖြစ်နိုင်တယ်အမရေကျွန်တော်အမြင်ပေါ့နော်လူမှုကွန်ရက်တွေကြည့်လို့ချင်တယ်အမဈေးရနဲ့တူတယ်ဈေးရမှာဆိုလို့ရှိရင်အမမွေးကားရောင်းနေရလူရှိလို့ပြက်လဲပြနေရလူလည်းရှိမှာဟုတ်တယ်မလူမှုကွန်ရက်တွေကလည်းအဲ့လိုပဲဘာမလို့ဆိုတော့ဟိုရောင်းသူဝယ်သူစုံတယ်လို့ပဲလူမှုကွန်ရက်မှာလည်းလူတွေအများစုကသူတို့မှာဒီလိုလာတဲ့ရည်မှန်းချက်မျိုးစုံရှိနေမှာတချို့ကဒါဟိုပေါ့ပါပါအပြင်းပြင်းနေနဲ့လာရှိမယ်တချို့ကမိသားစုရဲ့ဆက်သွယ်ခြင်းလို့လာရှိမယ်တချို့ကကြွားခြင်းလို့ရှိမယ်တချို့ကမိတ်ဆွေနဲ့အဲ့လိုမျိုးပေါ့နော်ဟိုပြောပါဖြစ်တဲ့ဟာကို share တာပေါ့ဘယ်လိုမျိုးကြည့်ရည်ရည်မှန်းချက်နဲ့ဖြစ်ဖြစ်အာရုံစိုက်မှုတွေစုံသွားတဲ့နေရာမှာဆိုလို့ရှိရင်ပတ်ဆိုင်ချဖို့ကဒါအခွင့်အလမ်းတစ်ခုပဲပေါ့ပြောမယ်ဆိုလို့ရှိရင်နောက်တစ်ခုကြည့်ရမှာဒီလူမှုကွန်ရက်တွေ Rambo ကဘယ်သူကပတ်ဆက်ပေးနေလဲပေါ့ platform တစ်ခုအတွက်ဒီကုန်ကြစိတ်တွေကိုဘယ်သူပေးမှလဲကိုကြည့်လို့ရှိရင်အမြဲကုနာလို့ပြောလို့ user ရပေးမှလား investor ပေးမှလားဒီတတိယပါတီကပေးမှလားဆိုတော့ရှိရယ်လူမှုကွန်ရက်အများစုကကြာ user တွေကအလကားသုံးသွင်းတယ် investor ရလည်းအချိန်တိုင်းတာတစ်ခုတော့သူတို့ပတ်စံပေးရအမြဲတော့သူတို့လည်းရေရှည်တော့သူတို့ပဲပေးမဟုတ်တော့မှာဒါသူတို့ကလည်းရင်းနှီးမြှုပ်နှံတာအဲ့တော့ဒီတတိယဟာဒီ advertisement ပေါ့ data ပေါ့ဒီကြော်ညာရေး brand ညာနေစပေးတာဖြစ်လာတယ်အခုလက်ရှိတည်နေတဲ့ internet မှာအရာအများစုကအလကားမှရယ်ဒါပေမဲ့အဲ့အလကားအလကားတော့မဟုတ်ဘူးဒီကြေညာတွေနဲ့ပတ်သက်ပြီးတော့သူတို့ကအလကားဖြစ်နေတာလူမှုကွန်ရက်တိုင်းကအိုယူဇာတွေကတို့ဟာတို့ပတ်သက်မပေးနေဘူးဆိုလို့ရှိရင်တော့ဒီတတိယပါတီအနေနဲ့ပေးရအောင်တော့အမြဲကြည့်ရအောင်ဘာပေါ့လို့ဆိုတော့ DI runner ပတ်သက်ကုန်တာ哦
တကယ်လို့ပေါ့နော်အဲ့လိုမျိုးလူသုံးများတဲ့ဒီလူမှုကွန်ရက်တစ်ခုခုအပိတ်ခံရမယ်ဆိုတော့အဲ့တော့ဒီလိုတို့တည်ထောင်ထားတဲ့ဒီ customer platform ပေါ့တို့အားပေးနေတဲ့ဒီဘယ်လိုခေါ်မလဲခုနကဟိုစီးပွားရေးစကားနဲ့ပြောရင် mate ပေါ့နော် mate တွေအများကြီးပြတ်သွားတာမျိုးအပြင်တခြားဘယ်လိုထိခိုက်မှုတွေရှိနိုင်လဲရှင
်ဒီလူမှုကွန်ရက်တွေပါအဓိကကဘာလဲဆိုတော့တို့က aggregator လို့ခေါ်တဲ့အများကြီးကိုစုထားမှာရေဟို supply ဘက်ကပေါ့အဲ့လိုဈေးရောင်းနေတဲ့လူတွေဘက်ကကြည့်လို့ရှိရင်လည်းဒါသူတို့စုထားရပေါ့အမကအမအင်းကြီးရောင်းတာအစားထမင်းစားအစားတောက်ရောင်းတာအဆုံးပေါ့အမအဲ့လိုရောင်းနေတဲ့လူတွေသူတို့ကစုပေးထားတယ်အဲ့လိုပဲဒီ demand ပေါ့ဝယ်လိုအားရှိမဲ့လူတွေပေါ့ဒီကုနာလို့ပြောလို့အပြင်းပြေလာပဲဖြစ်ဖြစ်ကြွားဘူးလာပဲဖြစ်ဖြစ်မိသားစုနဲ့ပတ်သက်လို့လာပဲဖြစ်မိတ်ဆွေနဲ့ပတ်သက်လို့လာပဲဖြစ်ဖြစ်ဒီလိုဟိုဘယ်ပြောအကြောင်းပြချက်မျိုးစုံနဲ့ရှိနေတဲ့လူတွေကိုအောင်နဲ့တောင်းနဲ့တန်းနဲ့ချီပြီးစုပေးထားတာပေါ့အဲ့လူတွေကလည်းဒါဝယ်လို့အားပေါ့အဲ့တော့လူမှုကွန်ရက်တိုင်းရဲ့အားနေချက်အားသာချက်ကဒီ network effect ပဲပေါ့နော်ဒီကွန်ရက်ရဲ့ကွန်ရက်ရဲ့ဖြစ်တည်မှုပေါ့ဒီကွန်ရက်ဖြစ်တည်မှုမှာဒီတခုမရှိတော့ဘူးဆိုလို့ရှိရင်တော့တစ်ဖက်လုံးကတော့ထိခိုက်တာပဲဟိုဒီရောင်းကျင်တဲ့ဘက်ကလည်းထိခိုက်မယ်ဟိုပြီးလို့ရှိရင်ဝယ်ကျင်တဲ့ဘက်ကလည်းထိခိုက်မယ်ဒါပေမဲ့အဓိကပိုပြီးထိခိုက်တာကတော့ရောင်းကျင်တဲ့ဘက်ကပေါ့နော်ဘာလို့လဲဆိုတော့ဒီဝယ်လို့အားကိုအဲ့လိုဒူးနဲ့ဒင်းနဲ့စုစည်းဖို့ဆိုတာခက်ခဲတယ်အဲ့တော့အားသာမို့ဒီလူမှုကွန်ရက်တွေကိုဒီပိတ်ချင်းပြူချင်းကအဓိကကတော့ဒီ demand ဘိုင်းကိုပေါ့နော်ဒီဝယ်လူတွေကိုဒုနဲ့တဲစုပြီးသူတို့ရဲ့ဝယ်လူအားပိုင်းကိုအများကြီးထိခိုက်တဲ့အတွက်ဒီစီးပွားရေးပေါ့အထူးသဖြင့်ဟို small businesses တွေအဲ့လိုဒူသိပ်မတည်တဲ့ brand တွေအတွက်ကတော့ဒါအတေးတဲ့အများတော့ထိခိုက်တယ်လို့ပြောလို့ရပါတယ်
Moe Escape online platform ကိုပူးတွဲတည်ထောင်သူလည်းဖြစ် CEO လည်းဖြစ်တဲ့ Rob Lab ဖြစ်ပါတယ်လူတွေအများကြီးကို online ပေါ်မှာချိတ်ဆက်ပေးတဲ့ဒီ online platform တွေအောင်မြင်ဖို့အရေးအကြီးဆုံးကအဲ့ဒီ platform တွေမှာလူတွေအများကြီးသုံးဆွဲအောင်ဒီဆွဲဆောင်ထားနိုင်ဖို့ ਨੇ ဒီ platform တွေပေါ်မှာတင်တဲ့ဒီ content အကြောင်းအရာတွေသိမသိဆိုတာကို moderate လုပ်ပေးနိုင်ဖို့ဖြစ်တယ်လို့သူကပြောပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
။ဒါကတော့လူမှုရှုခင်းအစီအစဉ်ကိုမဆုမြတ်မွန်တင်ဆက်သွားတာပါ။အခုတော့မအေးသနာကျော်ရဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုကြည့်အောင်ပါ။ပြင်သစ်နိုင်ငံပါရီမျိုးကနာမည်ကျော် Louvre ပြတိုက်မှာ Fashion A Wit Terry နဲ့ရှေးဟောင်းပစ္စည်းတွေကိုရှင်တွဲပြသထားပါတယ်။နာမည်ကြီး Hollywood မင်းသားလည်းဖြစ်အဆိုတော်လည်းဖြစ်တဲ့ Will Smith က Day Elban တဲ့အတွက်တချင်းသစ်တစ်ပုဒ်တောက်ကြနေကပဲထုတ်လိုက်ပါတယ်။ဒီလိုနိုင်ငံတကာမှာထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူထွားထွားတွေကိုဒီသတင်းပတ်သက်တမ်းအောင်သတင်းလွှာအစီအစဉ်မှာမအေးသနာကျော်ကပြောပြမှာပါ။
ဘောင်မာလာရောက်လည်ပတ်သူအများဆုံးပြတိုက်ဖြစ်တဲ့ပြင်သစ်နိုင်ငံပါရီမျိုးတော်ကလူပြတိုက်မှာ Chanel, Saint Laurent နဲ့ Dior ဒီလိုမျိုးကမ္ဘာကျော်နာမည်ကြီး fashion အမှတ်တံဆိပ်တွေရဲ့ဒီဇိုင်နာဝတ်စုံတွေနဲ့ fashion ပစ္စည်းတွေကိုပြကန်ဖွင့်လှစ်ပြသနေပါတယ်။ဇန်နဝါရီလ24ရက်နေ့မှာစတင်သွားတဲ့ဒီပြကန်မှာ She Greek ခေတ်ကစလို့ပြင်သစ်ဒုတိယ Emperor ခေတ်အထိသမိုင်းဝင်ဒီဇိုင်းဆင်အမှုပညာပစ္စည်းတွေကိုလည်းအတူရှင်တွေပြသထားတာဖြစ်ပါတယ်။ဒီလိုမျိုး fashion designer ဝတ်စုံတွေကိုလုပ်ပြလိုက်တဲ့မှာခင်းချင်းပြသတာဒါပထမဦးဆုံးအချိန်မှာလို့ပြရရဲ့ဒီဇိုင်းဆင်အမှုပညာဌာနညွှန်ကြားရေးမှူး Oliver Garbett က Rider သတင်းဌာနကိုပြောသွားပါတယ်။ Paris က fashion မြို့တော်ပါတဲ့ fashion တစ်စိတ်တွေနဲ့ Paris မြို့ခြားမှာရှိထားတဲ့ပတ်သက်မှုကအမတန်အားကောင်းပြီးတော့လုပ်ပြလိုက်ဆိုတာကလည်း Paris မြို့တော်ရဲ့စုံချက်မှာတည်ရှိနေပါတယ်လို့သူကပြောပါတယ်။ကွာကျော် fashion designer တွေဖြစ်တဲ့ Isan Lauren, Hubert de Givenchy နဲ့ Karl Lagerfeld တို့ကဒီပြတိုင်းနဲ့ပြတိုင်းမှာပြထားတဲ့ပစ္စည်းတွေနဲ့အထူးနှီးစပ်ခဲ့တာပါလို့သူကပြောပါတယ်။ပြသစ်ဘရင် Louis XIV အတွက်တည်ထောင်ခင်းစင်ထားတဲ့အခန်းမှာတော့နေရံဘော်ကဘရင်ကြီးရဲ့ပုံသူပကြီးကားရဲ့နောက်ပြီးတော့ရွှေချထားတဲ့ပရိဘောဂရီရဲ့နဲ့အတူအခန်းလယ်မှာတော့2006ခုနှစ်က designer John Galliano က Dior အတွက်ဖန်တီးထားတဲ့ပိုးရည်ညားစာစာပွဲဝတ်စုံကိုတွေ့ရတာပါ။နောက်ထပ်အခန်းတစ်ခုမှာတော့အင်္ဂလိပ် fashion designer Alexander McQueen ရဲ့2011ခုနှစ်ကအာမာဒီလိုခုံထူဖနက်တွေကို18ရာစုခေတ်လက်ရာဒီကနေ့ကအသက်ရှိတွေကိုပုံဆွဲထားတဲ့ပကံပြားတစ်ချက်နဲ့ရှင်တွဲပြသထားပါတယ်။ ဒီလိုပြဝဲမျိုးရဲ့ရွယ်ချက်ကလူပြလိုက်ကိုလာခဲ့ပါပြလိုက်မှာပြထားတဲ့ပစ္စည်းတွေကိုရှူထောင်တစ်ခါနဲ့ကြည့်ကြည့်ပါလို့ပြောချင်တာပါလို့ကဘက်ကပြောပါတယ်ပကြီးဆရာလီယိုနာໂດဒါဗင်ချီရဲ့မိုနာလီဇာပကြီးကပြသထားတဲ့ဒီလူပြလိုက်ကသူ့ရဲ့ပြကန်းဟောင်းတွေကိုပြုပြင်မွမ်းမံဖို့နဲ့အမှုပညာလက်ရာတွေကိုပို့ပြီးတော့အကာအကွယ်ပေးနိုင်ဖို့အတွက်ပြင်သစ်အစိုးရဆီကနေတလောကပဲအရေးပေါ်အကူအညီတောင်းခံခဲ့ပါသေးတယ်အခု fashion လက်ရာနဲ့ရှေးဟောင်းပစ္စည်းပြဝဲကတော့ဇူလိုင်လ22ရက်နေ့ထိပြသွားမှာဖြစ်ပါတယ်ရှင်။နာမည်ကြီး Hollywood မင်းသားလည်းဖြစ်အဆိုတော်လည်းဖြစ်တဲ့ Will Smith က Beautiful Scars လှပတဲ့အမားရွတ်များဆိုတဲ့သချင်းတစ်ခုတော့ဇန်နဝါရီလ31ရက်နေ့ကပဲထုတ်လိုက်ပြီးတော့မကြာခင်မှာပဲနှစ်ပေါင်း20ကျော်တွင်သူ့ရဲ့ပထမအဦးဆုံး debut album တစ်ထွက်လာတော့မယ်လို့ကြေညာသွားပါတယ်။အခုထုတ်လိုက်တဲ့သချင်းတစ်ခုကတော့hip hop ဆိုတော့ big show နဲ့ trap ဖက်ရေးဆိုထားပြီးတော့အဆိုတော့ open ကလည်းပါဝင်ထားတာပါ။စင်ကြာချက်ထုတ်ထားတာမှာတော့ဒီသချင်းက over နဲ့ lexo skeleton တို့စီစဉ်ထုတ်လုပ်တာဖြစ်ပြီးတော့သချင်းကတော့ကြောကြားမှုရဲ့ဝေဒနာတွေနဲ့ကို့အမားကနေရတဲ့သင်ခန်းစာတွေအကြောင်းပြောထားပါတယ်။ Will Smith နဲ့ big show တို့ကထိမိတဲ့ rap စာသားတွေပြန်လည်တည်ဆိုထားပြီးတော့သူရဲ့ဘဝမှာအမားတွေကနေပြီးတော့ဘလို့ရုံထအားဖြည့်ခဲ့လဲပြားသခင်နဲ့ပို့ပြီးတော့နီးစက်လာအောင်လို့လှမ်းလာတဲ့ခီးလမ်းမှာသူတို့ရဲ့လှပတဲ့အမားရွတ်တွေကိုတနည်းပြောရရင်တော့ဒဏ်ရာတွေကိုဘယ်လိုကုစားခဲ့ကြလဲဆိုတာတွေကိုတချင်းစာသားတွေနဲ့ဖော်ကျူးထားပါတယ်လို့ကြေညာချက်မှာပြောထားပါတယ်။တချင်းဗီဒီယိုကိုတော့90ပြည့်လွန်နှစ်ကအောင်မြင်ခဲ့တဲ့ The Matrix ရုပ်ရှင်ကိုအတူယူပြီးတော့ရိုက်ကူးထားတာဖြစ်ပါတယ်။ Will Smith ရဲ့ Day Album တဲ့ Based on a True Story အဖြစ်မှန်ဇာတ်လမ်းကိုအခြေခံထားသည်ဆိုတဲ့တေးသက်ပြားကဒီနေ့မလာမှာထွက်မှာဖြစ်ပြီးတော့2024ကထွက်ခဲ့တဲ့ You Can Make It World of Us နဲ့ Tantrum တချင်တွေကိုလည်းထည့်သွင်းထားတာပါအသက်56နှစ်ရှိပြီဖြစ်တဲ့တကယ်အမှုပညာရှင်ဖျော်ရည်သမားဖြစ်တဲ့ Will Smith က90ပြည့်လွန်နှစ်နောက်ပိုင်းတွေကတော့ Getting Jiggy With It Miami Wild Wild West လိုမျိုးအကောင်းဆုံးတင်းစစ်မှာပါဝင်ခဲ့တဲ့သူ့ရဲ့တချင်တွေနောက်ပြီးတော့သူပါဝင်တရုပ်ဆောင်ထားတဲ့ရုပ်ရှင်တွေနဲ့သူ့ရဲ့ကိုရီးကိုတာမိသားစုဖြစ်ရတဲ့နဲ့လူသိများတာဖြစ်ပါလိမ့်ရှင်
ဒါရောမဲအီးသနာကျော်စီစဉ်တင်ဆက်တဲ့တက်တန်ဟောင်းသတင်းလွှာစီစဉ်ပါရှင်။ကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်ကိုညပိုင်း9နာရီကနေ10နာရီထိတိုက်ရိုက်တင်ဆက်နေပြီးတော့လိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 933ကလိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ကျမတို့သတင်းအချင်းချုပ်ကိုတင်ပြမှာပါ။မက်ခင်လေးကပြောပြမှာပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာကနေဒါ၊မက္ကဆီကိုနဲ့တရုတ်နိုင်ငံတွေကသွင်းကုန်တွေကိုအခွန်တိုးကောက်ဖို့ကြေညာပြီးရပိုင်းတွင်မှာပဲကနေဒါနဲ့မက္ကဆီကိုနိုင်ငံကခေါင်းဆောင်တွေနဲ့ဒီကနေ့စကားပြောဖို့စီစဉ်ထားပါတယ်။တရုတ်နိုင်ငံကတော့အမေရိကန်ရဲ့သွင်းကုန်ခွန်တိုးမြင့်တဲ့လှုပ်ရွက်ကိုတံပြန်တာအပါအဝင်တခြားအစီအစဉ်တွေနဲ့ပါတုံ့ပြန်မယ်လို့ပြောထားပါတယ်။အမေရိကန်ရဲ့ကုန်သွယ်ဘက်၃နိုင်ငံပေါ်အခွန်တိုးကောက်မယ့်အစီအစဉ်ဟာအမေရိကန်အတွက်အကျိုးရှိလိမ့်မယ်လို့တော့သမ္မတထရမ့်ကပြောထားပါတယ်။ဥရောပတိုက်မှာရုရှားရန်ကကာကွယ်ရေးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကနေဒါ၊မက္ကဆီကိုနဲ့တရုတ်နိုင်ငံတွေပေါ်သွင်းကုန်ခွန်တိုးမြင့်တဲ့ကိစ္စတွေကိုဆွေးနွေးဖို့ဥရောပသမဂ္ဂ EU နိုင်ငံကခေါင်းဆောင်တွေဘယ်လ်ဂျီယံနိုင်ငံ Brussels မြို့ကိုရောက်နေကြပါတယ်။ EU ထိပ်တန်းသံတမန်ကတော့ကုန်သွယ်ရေးစစ်ပွဲဖြစ်လာခဲ့ရင်ဘယ်သူအတွက်မှအကျိုးမရှိဘူးလို့ဒီကနေ့ပဲသတိပေးခဲ့ပါတယ်။အခွန်တိုးကောက်တာဟာကုန်ကြစိတ်တွေပဲပိုများလာမှာပါလို့လည်း EU နိုင်ငံသားရေးမူဝါဒအကြီးအကဲကသတင်းတောက်တွေကိုပြောခဲ့ပါတယ်။မလေးရှားနိုင်ငံဝန်ကြီးချုပ်အန်နွာအီဘရာဟင်ဟာထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်နဲ့တွေ့ဆုံပြီးမြန်မာအရေးဆွေးနွေးခဲ့ကြောင်းမလေးရှားနိုင်ငံပိုင်သတင်းကဖော်ပြလိုက်ပါတယ်။မနေ့တနင်္ဂနွေကတွေ့ဆုံဆွေးနွေးရမှာလက်ရှိမြန်မာနိုင်ငံအကြံတင်းနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းပြောပေမဲ့အသေးစိတ်အချက်အလက်တွေကိုတော့ဖော်ပြမထားပါဘူး။ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံဘက်အချမ်းမှာရှိတဲ့တရမွန်စီးပွားရေးလုပ်ငန်းတွေကိုရောင်းချပေးနေတဲ့လျှက်စစ်တပ်အားတွေဖျက်တောက်ဖို့မဆုံးဖြတ်ခင်သက်ဆိုင်ရာသတင်းအချက်အလက်တွေကိုအစိုးရအနေနဲ့အရင်ထည့်သွင်းစဉ်းစားဖို့လိုအပ်ကြောင်းထိုင်းတာဝန်ရှိသူတွေကဒီကနေ့မှပဲပြောလိုက်ပါတယ်။အွန်လိုင်းငွေလိမ်ကိုင်းတွေရှိနေတယ်လို့တန်တရားရှိတဲ့နေရာတွေကိုထိုင်းနဲ့မြန်မာအရာရှိတွေကတွားရောက်စစ်ဆေးတာအပါအဝင်ဒီကိစ္စကိုအာဏာပိုင်တွေအနေနဲ့အသေးအချာလေ့လာသုံးသပ်ဖို့လိုအပ်ကြောင်းထိုင်းအမျိုးသားလုံခြုံရေးကောင်စီအတွင်းမှချုပ်ကပြောပါတယ်။
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုမက်ခင်လေးကပြောပြသွားတာပါ။ဒီကနေ့ညပိုင်းအစီအစဉ်အတွက်ထုတ်လုပ်ရေးမှူးကတော့မဆုမွန်ပါ။ အတန်ဖန်းအင်ဂျင်နီယာကတော့ William Andrick နဲ့ရုပ်သံအင်ဂျင်နီယာကတော့ John Dryden တို့ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ကျမတို့အစီအစဉ်ကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။အားလုံးရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program